Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် View American တန်းကနေ2022ခုနှစ်စက်တင်ဘာလ1ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့ရွာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2 meter 32နဲ့58တို့အပြင် line meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလီမာကတောင်းယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးမှာပါ။ယူကရိန်းကနျူကလ িয়ার ဓာတ်ပစ္စည်းုံဘေးကင်းလုံခြုံရေးဆိုင်ရာစမ်းစစ်မှုတွေကို IAEA ကအစပြီးလှုပ်ဆောင်ဖို့ရှိပါတယ်။ NLD အစိုးရအဖွဲ့မှတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီး၃ဦးဖန်ထောင်တောင်ကလေးအချင်းတောင်ကနေပြတော့ဒီကနေ့ပြန်ပြီးလွှမ်းမြောက်လာပါတယ်။တိရိလင်္ကာကိုဒေါ်လာ 1.8 ဘီလီယံအကူအညီပေးဖို့အတွက် IMF နဲ့ကနဦးသဘောတူညီချက်ရသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါအလိမ်ပါရင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညနားဆင်ရမယ့်ထဲမှာတော့ဒီကနေ့လွတ်ရဆေးလို့ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ NLD အစိုးရလက်ထက်ကအစိုးရအဖွဲ့ဝင်ဝင်ကြီး3ဦးလည်းပါဝင်ပါတယ်။
ကျွန်တော်ကမှလွတ်တယ်ဒီနေ့မနေ့လွတ်တာတော့နိုင်ငံရေးနဲ့ပတ်သက်တဲ့ဝန်ကြီးဟောင်း၃ယောက်လွတ်တယ
်ရှင်းနေဦးအောင်သိန်းပြောသွားတာပါဒီကြောင့်ပြည်စုံနောက်ပိုင်းမှာနားဆင်ရပါမယ်ကြားပြည်နယ်ဘက်မှာစစ်ဘေးဒုက္ခသည်9000ကျော်ရိတ်ခါပြတ်တာအပောင်းဝင်ဓာတ်ဆီနဲ့ရွှေစည်းအနည်းငယ်ပြန်ကြတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြဦးအောင်ခေရဲ့မြန်မာအရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစရဲအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဝင်းမင်းတို့ကပြောပြပေးမှာပါရှင်
ယူကရိန်းကဇပိုရီရှားနျူကလ িয়ার ဓာတ်ပစ္စည်းကိုရောက်လာတဲ့ IAEA ရဲ့နိုင်ငံတကာအမှုဆိုင်အေဂျင်စီအဖွဲ့ဟာစစ်ရုံဘေးကင်းရေးနဲ့လုံခြုံရေးဆိုင်ရာဆန့်စစ်မှုတွေကိုဒီကနေ့စပြီးလှုပ်ဆောင်တော့မှာဖြစ်ပါတယ်။စစ်ရုံကနေနျူကလ িয়ার အစိတ်အသင့်အန္တရာယ်ကြုံမှာကိုအများကစိုးရိမ်နေကြချိန်မှာပဲစစ်ရုံတဝက်ပြစ်ခတ်မှုတွေတိုးလာနေတယ်လို့ IAEA ရဲ့အကြီးအကဲ Rafael Grossi ကပြောပါတယ်
။ We are moving. We are aware of the current situation. There has been increased military activity.including this morning
ဆေးရုံဝင်ချင်းမှာဆင်းရဲလှုပ်ရှားမှုတွေတိုးလာနေပြီးဒီမနက်မှရောမနစ်ပိုင်းတုန်းကပဲပြစ်ခတ်မှုတွေရှိခဲ့ပါတယ်လို့ဆေးရုံနာမှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်ဒါပေမဲ့လက်ရှိအခြေအနေတိုင်းဆိုလှုပ်ရှားရှိတာတွေကိုဆက်ပြီးလုပ်မယ်လို့လည်းပြောပါတယ်ဥရောပမှာအကြီးဆုံးဖြစ်တဲ့ဒီဆေးရုံကလည်းယူကရိန်းအတွက်ခက်စစ်တမ်းအဓိကဖြန့်မြူးနေတာဖြစ်ပြီးဆေးရုံဝင်ချင်းတဝက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးယူကရိန်းနဲ့ရုရှားတို့အပြန်အလှန်ဆက်ဆွဲပစ်တင်နေကြတာလည်းဖြစ်ပါတယ်ဆေးရုံကိုသိမ်းဖို့ယူကရိန်းကသူ့တပ်တွေဆစ်လွတ်တယ်လို့ရုရှားကပြောသလိုယူကရိန်းကလည်းရုရှားတပ်တွေရဲ့ IAEA အဖွဲ့ဆေးရုံကိုလမ်းမဲ့လမ်းကြောင်းကိုအမြောက်တွေနဲ့ပစ်ခတ်တယ်လို့ပြောဆိုနေတာပါယူကရိန်းကနျူကလ িয়ার ဓာတ်ပစ္စည်းတွေကိုကြီးကျက်ရတဲ့ NHO Atom အဖွဲ့ကတော့ရုရှားတွေရဲ့အမြောက်နဲ့ပြစ်ခတ်မှုကနေဇပိုရီရှားဆက်ရုံရဲ့ဓာတ်ပုံးမှုတစ်ခုကိုအရေးပေါ်ကာဝေးရေးစနစ်နဲ့ပိတ်ပစ်ခဲ့ရတယ်လို့ပြောပါတယ်။ IAEA အဖွဲ့အတွက်ကနဦးလုပ်ငန်းတွေကိုရဲအနေငယ်ကြာလုပ်ဖို့လိုအပ်မှာဖြစ်ပြီးဒီဆက်ရုံအတွက်အများအားစောင့်ကြည့်သွားဖို့လုပ်နိုင်မယ်လို့မျှော်လင့်ကြောင်းလည်း Grossi ကပြောပါတယ်။
အမေရိကန်နဲ့တင်းမာနေတဲ့ရုရှားနဲ့တရုတ်တို့အိန္ဒိယနဲ့လာအိုစ်အပါအဝင်တခြားနိုင်ငံတွေနဲ့အတူစီးရေးလေ့ကျင့်နေပါပြီ။ဒီနေ့ကနေရှေ့ဘက်ဗိုလ်တူအထိတပတ်ကြာမဲ့ Vostok 2022ပူးတွဲစီရေးလေ့ကျင့်မှုဖွင့်ပွဲဒီနေ့ကျင်းပခဲ့ပြီးယူကရိန်းစစ်နဲ့ထိုင်ဝမ်ရေးအမေရိကန်နေတဲ့တင်းမာနေချိန်ရုရှားနဲ့တရုတ်စီးရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ပြသလိုက်တာပါရုရှားနဲ့တရုတ်စီးရေးမဟာမိတ်ဖွဲ့စည်းမှုမရှိသေးချိန်ဖြစ်လာတဲ့အခုစီးရေးလေ့ကျင့်မှုတွေရုရှားအနေနဲ့ယူကရိန်းကိုသွားတိုက်နေပေမဲ့အင်အားအကြီးအကျယ်ရှိနေသေးကြောင်းအခုလိုကြီးမားတဲ့စီးရေးလေ့ကျင့်မှုနဲ့ပြသခြင်းမုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်ရုရှားရှေ့ပြားနဲ့ဂျပန်ပင်လယ်ပြင်ကြားပြည်တွင်းခုနှစ်နေရာမှာလှုပ်ပြီးဘယ်လာရုစ်တာဂျီကစ္စတန်ဆီးရီးယားမွန်ဂိုလီးယားနီကာရာဂွာတို့လည်းပါမယ်ဒီပူးတွဲဆစ်ဆင်မှုတွေစစ်သည် 9,000 ကျော်ပါမယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်စစ်လေယာဉ်သင်္ဘော140နဲ့စစ်လေယာဉ်60ပါဝင်လက်နက်ပေါင်း 9,000 ကျော်အသုံးပြုမဲ့ဒီစစ်ရေးလေ့ကျင့်မှုကိုရုရှားလက်နက်ကိုင်တပ်ဖွဲ့များအကြီးအကဲဗိုလ်ချုပ်ကြီးဗယ်လာရီဂါရာစီမော့ဖ်ကိုယ်တိုင်ကြီးကြပ်မှလို့လည်းထုတ်ပြန်ထားပါတယ်ရုရှားတာဝန်ပြည့်ဘုံကျဲလီရင်နဲ့ထပ်ဖို့စစ်လီရင်တွေပါလဲပါမဲ့ဒီပူးတွဲစစ်စင်မှာဂျပန်ပင်လယ်မြေမှာရှိနေတဲ့ရုရှားနဲ့တရုတ်ရေတပ်တွေလည်းဝင်ပါပြီးပင်လယ်စီးပွားလုပ်ငန်းကာကွယ်ရေးနဲ့ကမ်းခြေထောက်ပံ့ရေးတွေကိုပူးတွဲလေ့ကျင့်သွားမယ်လို့ဆိုပါတယ်မြန်မာအနေနဲ့တော့ရုရှားမှာအရင်ပတ်ပြီးသွားတဲ့နိုင်ငံတကာကြီးတဲ့စီးရေးပြအားကစားပွဲ International Army Games 2022နဲ့ပြီးခဲ့တဲ့နှစ်နှစ်က Caucasus 2020ပူးတွဲစစ်စင်ရေးတွေကပါခဲ့ပေမဲ့ဒီတစ်ခေါက်ပါဝင်မှုတော့မတွေ့ရသေးဘူးလို့စောင့်ကြည့်ကတ်ခတ်သူတွေကဆိုနေပါတယ်ခင်ဗျာ
အမေရိကန်နိုင်ငံမှာဒီနှစ်2022အတွက်လက်ခံမဲ့ဒုက္ခသည်အရေးအတွက်ဟာ သမရဂျိုးဘိုင်ဒန်တတ်မှတ်ထားတဲ့ရော့ကိုရှင်နေပြီးဒုက္ခသည်လက်ခံရေးအစီအစဉ်အတွက်ပြင်ဆင်မှုတွေလုပ်နေစေပဲလို့ရှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ ILIRS အဖွဲ့အကြီးကဲက VOE ကိုပြောပါတယ်သမရဟောင်းဒေါ်နယ်ထရမ့်မဆိုးရလက်ထက်မှာအမေရိကန်ဒုက္ခသည်လက်ခံရေးအစီအစဉ်နဲ့လက်ခံခဲ့သူအကြီးအတွက်အ ਨੇ ဆုံးဖြစ်ခဲ့တာပါလက်ရှိသမ္မတဂျိုးဘိုင်ဒန်ကတနစ်ကိုဒုက္ခသည်13,000ကျွဲလက်ခံဖို့တတ်မှတ်ထားပေမဲ့ဇူလိုင်လအထိဒီအစီအစဉ်နဲ့ရောက်လာသူက18,000ကျော်သာရှိပါတယ်။ကမ္ဘာတလုံးအုပ်ရင်ပြောင်းရွှေ့နေထိုင်သူမကြုံစဘူးများလာချိန်မှာအမေရိကန်ရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကပြင်ဆင်မှုတွေနှိပ်ကွေးနေတာကြောင့်ဖြစ်ကြောင်းဒုက္ခသည်အကူအညီပေးရေးအဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲအာဖဂန်ဒုက္ခသည်9,000ကျော်နဲ့ယူကရိန်းက6,000လောက်အမေရိကန်ကိုရောက်လာတာဖြစ်ပြီးသူတို့ကိုဒုက္ခသည်ဆင်းနဲ့ထဲ့ဖို့မဟုတ်ဘဲပြန်ပြည်နေရာချက်ထားရတဲ့အကူအညီပေးဖို့လုပ်နေတယ်လို့လည်းပြောပါတယ်။သမ္မတဘိုင်ဒန်ကအမေရိကန်လက်ခံမဲ့ဒုက္ခသည်အရေးအတွက်သတ်မှတ်ချက်ကိုအောက်တိုဘာ10ရက်နေ့မှာအစ်စ်ချမှတ်ဖို့ရှိပေမဲ့ကာယောဂါဖြစ်ပေါ်မှုနဲ့နေရာချက်ထားရေးဆိုင်ရာအစီအစဉ်လုံးနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေရှိနေသေးပဲလို့လည်းပြောပါတယ်။အမေရိကန်မိမိလုံခြုံရေးဌာနက2021မတ်လမှာထုတ်ပြန်တဲ့စာရင်းအရအမေရိကန်ကလက်ခံထားတဲ့မြန်မာဒုက္ခသည်ဟာ2020မှာ2012ယောက်သားရှိပြီးတော့ဒါကလက်ခံခဲ့သူစုစုပေါင်းရဲ့18ရာခိုင်နှုန်းပဲရှိတယ်လို့ဖော်ပြထားပါတယ်
။ထိုင်ဝမ်ရေးတရုတ်နဲ့တင်းမာနေချင်းအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးထိုင်ဝမ်သမ္မတနဲ့သွားတွေ့ခဲ့ပါတယ်။အရီဇိုနာပြည်နယ်အုပ်ချုပ်ရေးမှူးဒေါက်ဒူဆေအနေနဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်နဲ့တိုက်ပွဲမျိုးမှာဒီနေ့တွေ့ပြီးစီးပွားရေးနဲ့ပညာရေးကိစ္စတွေပူးပေါင်းဆောင်ရွက်ဖို့အဓိကဆွေးနွေးခဲ့ကြပါတယ်။အခုလိုဆွေးနွေးရမှာထိုင်ဝမ်သမ္မတဆိုင်ကအခုချိန်ဟာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ပိုအရေးပါလာတာကိုအခုလိုရှင်းပြပါတယ်
။經濟挑戰我们期待和美国携手强化半导体及高科技领域的合作，打造更安全。
အနာရှင်တွေချက်ထွင်လာခြင်းနဲ့ကိုဗစ်ကမ္ဘာကရောဂါနောက်ပိုင်းစီးပွားရေးဆင်ခေါ်မှုတွေများလာချိန်မှာထိုင်ဝမ်အနေနဲ့အမေရိကန်နဲ့တပိုင်းလက်ကူပစ္စည်းနဲ့တခြားနည်းပညာအဆင့်မြင့်ဆက်မှုလုပ်ငန်းတွေမှာပုံမပူပေါင်းဆောင်ရွက်လို့လည်းပူအနေရဲ့ကင်းပြီးပူအားကောင်းတဲ့ထောက်ပံ့ရေးကွင်းစံနဲ့အတူကွန်ပျူတာချစ်ပ်အပြားတွေဒီမိုကရေစီနည်းကြအတူပေါင်းထုတ်လုပ်ဖို့နောက်ဒီမိုကရေစီမဟာမိတ်တွေရဲ့အကျိုးစီးပွားကာကွယ်ဆောင်ရှောက်ဖို့နဲ့ပူတာယာဝါပြောင်းမှုတိစောက်သွားဖို့ပါလို့ပြောသားတာပါအရီဇိုနာပြည်နယ်အုပ်ချုပ်ရေးမှူးဒူဆေကလည်းတကမ္ဘာလုံးအတွက်ဒီတပိုင်းလက်ကူပစ္စည်းထုတ်လုပ်မှုမှာအရီဇိုနာနဲ့ထိုင်ဝမ်တို့ကဥဆောင်နေကြတာဖြစ်တဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုကဒီဆက်မှုကဏ္ဍမှာအကြီးအမားဆုံးဖြစ်တယ်လို့ပြောခဲ့ပါတယ်ဒါအပြင်ထိုင်ဝမ်နဲ့ပုံမှန်ပူးပေါင်းဆောင်ရွက်တန်တိတန်ချတာတဲ့အနေနဲ့ပြီးခဲ့တဲ့လကပဲထိုင်ဝမ်မှာပထမဆုံးအရီဇိုနာပြည်နယ်ဆိုင်ရာကုန်သွယ်ရုံးဖွင့်ရေးဥပဒေကိုလက်မှတ်ထိုးပြဋ္ဌာန်းပေးနိုင်ခဲ့တယ်လို့လည်းအုပ်ချုပ်ရေးမှူးဒူဆေကဆက်ရှင်းပြခဲ့ပါတယ်ခင်ဗျာ
view american tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505ကနေပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
view american tan ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုအလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်ကောင်စီရဲ့ဖမ်းဆီးတာခံခဲ့ရတဲ့ကျင်းပြည်နယ်ရင်းကအစိုးရအဖွဲ့ဝင်ဝန်ကြီး3ဦးဒီကနေ့ဖမ်းအမ်းတာဝန်လေးအချင်းတောင်ကနေပြန်ပြီးလွတ်မြောက်လာတယ်လို့သူတို့အမှုလိုက်ပါဆောင်ရွက်နေတဲ့ရှင်းနေက VOA ကိုအတည်ပြုပါတယ်။ကျင်းပြည်နယ်လူမှုရေးဝန်ကြီးဟောင်းဦးဘိုဝေမောင်ပို့တိုင်းရင်းသားရဲဝန်ကြီးဟောင်းခွန်မျိုးတင့်လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနဝန်ကြီးဟောင်းဦးမင်းကိုခိုင်တို့3ဦးဖြစ်ပါတယ်။သူတို့ကိုအများပြည်သူတင်းရင်အေးချမ်းမှုပြက်ပြန်းအောင်လှုံ့ဆော်လှုံ့ဆော်မှုရစစကြီးပုံမှ95ခါဝင်းနဲ့ဖမ်းနာခံခဲ့ရပြီးတော့ထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်တာခံရတယ်လို့ဒါအပြင်18လကြာခံပြီးတော့ချုပ်ရက်နဲ့လွတ်မြောက်လာတယ်လို့ရှေ့နေဦးအောင်သိန်းကပြောပါတယ်စစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်း NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်အများပြဖမ်းခံရတာဖြစ်ပြီးအများစုကိုတက်မတော်ပြုတ်ကွင်းအောင်စီးယုံနှုံဆော်မှု95ကကြီးနဲ့အများပြည်သူတင်းရင်အေးချမ်းမှုပြက်ပြန်းအောင်နှုံဆော်မှုရစစကြီးပုံမှ95ခါဝင်းနဲ့စစ်ကောင်စီဘက်ကတရားစွဲတာဖြစ်ပါတယ်အဖမ်းခံတဲ့ NLD ဖွဲ့ဝင်650ကျော်ရှိပြီး900လောက်အချင်းတောင်နဲ့ကြံနေသေးတယ်လို့ NLD တာဝန်ရှိသူတွေဒီနှစ်ဆန်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အဖမ်းခံရသူတွေတဲ့ကင်းပြင်းနဲ့ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်လည်းပေါင်းပြီးရွေးကောက်ပွဲမဲမတမမှုဖြစ်အောင်လုပ်တယ်ဆိုတဲ့အမှုအပါအဝင်အမှုမျိုးစုံနဲ့ထောင်နဲ့အနှစ်80လောက်ပြစ်ဒဏ်ချမှတ်တာကိုခံနေရပါတယ်
။နောက်အဖမ်းခံခဲ့ရတဲ့ Ranger လှစီဒုက္ခတဲ့ခနူးကတော့စစ်ကူရင်သေဆုံးခဲ့ရပါတယ်။ ARD တိုင်းဖြတ်ဖို့မျိုးကရကြီးဂျွန်းခေါ်ခတ်တာဂျွန်းနီဩဂုတ်လ29ရက်နေ့ညကဖမ်းဆီးခံရတဲ့လှစီပြည်ရ ेंजर ဒုက္ခသည်65ဦးတည်းကဒီခနူးကလန်ခီမှာအစာရေစာပြက်လက်တာကျမ်းမာရေးအခြေအနေဆိုးဝါးတာတို့ကြောင့်စီဝါကုသပေးနေတဲ့အချိန်တည်ဆုံသွားခဲ့တယ်လို့ဒီနေ့ထုတ်မြန်မာအလင်းသတင်းစာမှာဖော်ပြလိုက်ပါတယ် အမျိုးသား၃ဦးနဲ့အမျိုးသမီး၄ဦးသေဆုံးသွားပြီးကျန်၆ဦးကိုလည်းဆက်လက်ဆေးဝါးကုသပေးနေတယ်လို့သတင်းစာမှာဖော်ပြထားပါတယ်။ခိုးဝင်လာသူတွေကိုစစ်တွေမြို့ကနေပသိမ်မြို့ကိုတည်ဆောင်ပေးလာသူ၄ယောက်နဲ့အတူဒီခိုးဝင်လာသူ65ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးခံရသူတွေထဲမှာအမျိုးသမီး29ဦးလည်းပါဝင်နေပါတယ်။မြမအလင်းသတင်းစာမှာတော့ဖမ်းဆီးရမိတဲ့လှေပြေးလှေစီးပြေးဒုက္ခသည်တွေကိုခိုးဝင်ဘင်္ဂါလီတွေဖြစ်တုံ့နှုံပြီးစစ်တွေမြို့မှာဈေးစစ်ကန်းကခေါ်ခဲ့တာလို့យေတာထားပါတယ်။ Ranger ဆိုတဲ့အမည်ကိုတော့စစ်ကောင်စီကအသိမှတ်ပြုခြင်းမရှိပါဘူးခင်ဗျာ
။စီးပွားရေးအချက်တဲချုပ်နေရတဲ့ဒီလင်္ကာနိုင်ငံကိုအကူအညီပေးဖို့အတွက်လင်းနစ်တာကာလအတွင်းဒေါ်လာ 2.9 ဘီလီယံထောက်ပံ့သွားဖို့နှစ်ဖက်ကနဦးသဘောအဆင့်သဘောတူညီချက်ရထားတယ်လို့နိုင်ငံကငွေကြေးရံမုံငွေအဖွဲ့ IMF ကစက်တင်ဘာ1ရက်မှာကြေညာချက်ထုတ်ပြန်ပါတယ်။အခုလိုကနဦးဆင့်သဘောတူညီချက်ကနေ IMF ရဲ့စီမံခန့်ခွဲနဲ့အမှုဆောင်ဖို့အဖွဲ့အတည်ပြုချက်ကိုရယူရမယ်လို့သတိလင်္ကာကိုရောက်နေတဲ့ IMF ကိုယ်စားလှယ်အဖွဲ့ကပြောပါတယ်။နိုင်ငံခြားငွေပြတ်တောက်ပြီးလောင်စာဆီဆေးဝါးနဲ့အစားအစာလိုမျိုးအဓိကကုန်တွေရှားပါနေပြီးစီးပွားရေးအကျပ်တဲအဆိုးဆုံးကျုံနေရတဲ့သတိလင်္ကာကအခုနှစ်မှာနိုင်ငံခြားကိုပြန်ဆန့်မယ်ဒေါ်လာ9ဘီလီယံနီးပါးအတွက်ပေးချေဖို့ဆိုင်းငံ့ထားတာလည်းဖြစ်ပါတယ်။သတိလင်္ကာနိုင်ငံမှာနိုင်ငံခြားကျွေးမီဒေါ်လာ58ဘီလီယံကျော်ရှိနေပြီး2028မတိုင်ခင်ဒေါ်လာ28ဘီလီယံကိုပေးဆပ်မှာလည်းဖြစ်ပါတယ
်။မလေးရှားဝန်ကြီးချုပ်ဟောင်းနာချစ်ဘရဆာရဲ့စနီးကတော့အဂတိမှုနဲ့ထောင်စနစ်ကျသွားပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာချစ်ဘရဆာရဲ့စနီးရော့ချ်မန်မန်ဆာကိုဆိုရကန်ထရိုက်တွေအဂတိလိုက်စားတယ်ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားတရားဝန်ကနေဒီနေ့စက်တင်ဘာ1ရက်နေ့မှာထောင်ဒဏ်စနစ်ပြစ်ဒဏ်ချမှတ်လိုက်တာပါ။ပြီးခဲ့တဲ့ရက်ပိုင်းကပဲခင်မုန်းဖြစ်သူမလေးရှားဝန်ကြီးချုပ်ကလည်းအဂတိလိုက်စားမှုနဲ့မလေးတရားဝန်ကနေထောင်ဒဏ်အဖြစ်ပေးခဲ့တာပါ။ရက်စမာအနေနဲ့အဂတိလိုက်စားမှုတုံမှုအတွက်မလေးရှားရန်ကင်ငွေသန်း990အမေရိကန်ဒေါ်လာဖြင့်သန်း200ကျော်ပေးဖို့ငွေတန်းလဲချမှတ်လိုက်တယ်လို့မလေးရှားကွာလာလမ်ပူမြို့ကအထက်တရားရုံးတရားသူကြီးမိုဟာမက်ဆိုင်နီမလန်ကအမိန့်ချမှတ်ခဲ့ပါတယ်ရက်စမာကိုဆိုင်းငံ့ထောင်ဒဏ်တရားသူကြီးကခွင့်ပေးခဲ့တာကြောင့်ဒီနေ့မှာတော့သူထောင်ကိုမသွားရသေးပါဘူးသူ့အနေနဲ့အထက်တရားရုံးနှစ်ခုမှာပြန်ပြီးအယူခံယူပိုင်권လဲရှိနေပါတယ်တရားမှာတော့ရက်စမာဟာအဝါရောက်မလေးရှားရိုးရာအမျိုးသမီးဝဆန်ကိုဝဆင်ထားပါတယ်ခင
်ဗျကျန်တာရင်းညရဲ့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးဝင်းမင်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုတော့ရန်ကုန်ကလာတဲ့သတင်းပေးပို့ချက်တစ်ခုနဲ့စာချင်ပါတယ်လုံရက်ဆေးလို့ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေတဲ့ NLD အစိုးရလက်ထက်ကကရင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်းကြီးသုံးဦးလည်းပါဝင်ပါတယ်။ဒီသတင်းကိုပြောပြပေးပါမယ်။ဒီကနေ့ကရင်ပြည်နယ်ဖအံတောင်ကလေးအကျဉ်းတောင်နဲ့ဘေးအကျဉ်းတောင်တွေကနေလုံရက်ဆေးလို့လွတ်မြောက်လာသူတွေထဲမှာ NLD အစိုးရလက်ထက်ကကရင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်းကြီးသုံးဦးနဲ့အတူနိုင်ငံရေးအကျဉ်းသားတချို့ပါဝင်ပါတယ်။တမတော်ပြိုကွဲအောင်လှုပ်ဆော်လှုပ်ဆောင်မှုလူစုလူဝေးဖြစ်စေမှုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုစတဲ့အမှုတွေနဲ့ဖန်ဆီးခံခဲ့ရသူတွေဖြစ်ပါတယ်။လွတ်မြောက်လာသူတွေနဲ့ပတ်သက်တဲ့ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်အင်ဂျင်နိုင်ကပြောပြပေးမှာပါရှင်
။ဒီကနေ့မနေ့ပိုင်းလွတ်မြောက်လာတဲ့လွတ်ရက်စစ်အကျဉ်းသားတွေထဲမှာ NLD အစိုးရလက်ထက်ကကရင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီးဟောင်း၃ဦးဖြစ်တဲ့ပအိုတိုင်းသားရေးရဝင်ကြီးခွန်မျိုးတင်၊လူဝေမှုကြီးကြပ်ရေးပြည်သူ့အင်အားဌာနဝင်ကြီးဦးမင်းကိုခိုင်နဲ့လူမှုရေးဝန်ကြီးစောဘိုဘိုဝေမောင်တို့လည်းပါဝင်ပါတယ်။သူတို့ဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုရာစသက်ကြီးပုံမှ905ခါခွေနဲ့ဖမ်းဆီးခံခဲ့ရသူတွေဖြစ်တဲ့အကြောင်းသူတို့အမှုကိုလိုက်ပါဆောင်ရွက်ပေးတဲ့ရှေ့နေဦးအောင်သိန်းက VOA ကိုပြောပါတယ
်။ဒီနေ့ခုနကွဲမှာလွတ်တယ်။အဲ့ဒီမှာကဟောလေဘိုဘိုဝေမောင်နောက်တစ်ခါဦးခွန်မျိုးတင်နောက်ဦးမင်းကိုခိုင်ကိုယ်တို့ရလွတ်တာပေါ့နော်ငါငါခောက်ကွေးနဲ့ဆွဲခါလာလေပြီးတော့ဟိုနှစ်နှစ်ချတယ်ဟိုချုပ်ရင်းနဲ့လွတ်တော့ဆစ်ဆစ်လာကြခါလာပေါ့နော်ဟုတ်တယ်ဖာန်တောင်းอ่ะတော့ဒီနေ့မနေ့လွတ်တာတော့အခြားသူရောသူနိုင်ငံရေးနဲ့ပတ်သက်တဲ့ဝန်ကြီးဟောင်းသုံးယောက်လွတ်တယ်လို့ပဲခွင့်ရရှိလမ်းအကြောင်းပြတာလေ
စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာ NLD အစိုးရလက်ထက်ကတိုင်းငယ်ပြည်နယ်ဝန်ကြီးချုပ်တွေအပြင်ဝန်ကြီးတွေနဲ့ NLD အဖွဲ့ဝင်တွေအများအပြားကိုဖမ်းဆီးခဲ့ပါတယ်။အများစုကိုတက်မတော်ပြုတ်ကွဲအောင်စီယုံလှုံ့ဆော်မှု905ကကြီးနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှ905ခါခွဲတို့နဲ့စစ်ကောင်စီဘက်ကတရားစွဲဆိုခဲ့တာပါ။ အာနာသိမ်းကြီးနောက်ပိုင်းအဖမ်းခံရတဲ့ NLD အဖွဲ့ဝင်650ကျော်ရှိပြီး900လောက်ဟာအချင်းတောင်ထဲမှာကျန်နေသေးတဲ့အကြောင်း NLD တာဝန်ရှိသူတွေဒီနှစ်ဆန်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြန်လည်လွတ်မြောက်လာတဲ့အထက်ကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်တော့ပါဝင်ခြင်းမရှိပါဘူး။ဒေါ်နန်းခင်ထွေးမြင့်ကိုရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်လှုပ်ဆောင်နေဆိုတဲ့အမှုအပါဝင်အမှုမျိုးစုံနဲ့ထောင်ဒဏ်180လောက်ပြစ်ဒဏ်ချမှတ်ထားတာပါဒီကနေ့မနေ့ပိုင်းဗိတ်ကျင်းထောင်မှာလဲလွတ်ရက်စစ်အကျဉ်းသားတွေတဲ့နိုင်ငံရေးပြစ်မှုနဲ့ထောင်ဒဏ်ချခံခဲ့ရသူတချို့လွတ်ရက်စစ်လို့လွတ်ခဲ့ပါတယ်အကျဉ်းသား25ဦးလွတ်လာရမှာနိုင်ငံရေးပုံမှန်နဲ့အကျဉ်းချခံထားရသူအမျိုးသား18ဦးအမျိုးသမီး2ဦးစုစုပေါင်း19ဦးလွတ်မြောက်လာတယ်လို့အကျဉ်းသားတွေအရေးကူညီဆောင်ရွက်ပေးသူတအူက VOA ကိုအတည်ပြုပါတယ
်။ယောက်ျားလေး18ယောက်ကဒီနိုင်ငံရေးအကျဉ်းသားပေါ့နော်။အာနောက်ထပ်မိန်းကလေးတယောက်ကလည်းနိုင်ငံရေးအကျဉ်းသူပေါ့နော်။သူတို့19ယောက်အမှုတွဲပေါ့နော်။19ယောက်လောက်တပြိုင်တည်းဖမ်းခံရတယ်။အတိရတဲ့ဖမ်းခံရတယ်ပြီးတော့ပုံမတစ်ခုပုံမ95ကကြီးရဲ့တက်လီ5ရဲ့အာဆွဲပြီးတော့ဒီထောက်တန်းနဲ့နှင်းချခံရတယ်ပေါ့နော်။အာဒီနေ့လွတ်လာတာကတော့25ဦး။အဲ့ဒီထက်မှာကျွန်တော်တို့ဒီယောက်ျားလေး19ဆက်ရှိဦးကတော့ကျွန်တော်တို့ဒီ95တက်လင်5လည်းဖြစ်တယ်။နောက်ထပ်အချင်းသူတယောက်ကတော့မိန်းကလေး၄ယောက်မှတယောက်ကတော့ဒီဟို95တက်လင်5လည်းပေါ့နော်။ဟုတ်အဲ့ဒါပါ။စုစုပေါင်းတော့19ယောက်ပါမှာဟုတ်ဒီနေ့လောလာတဲ့နိုင်ငံအခြေသားပါဟုတ
်။ဘိတ်အချင်းထောင်ကလွတ်မြောက်လာသူအများစုဟာတက်မတော်ပြုတ်ခွဲအောင်လှုံ့ဆော်လှုံ့ဆောင်မှုရာဇသက်ကြီးပုံမှ905ကကြီးနဲ့လူစုလူဝေးဖြစ်စေမှုပုံမှ145စတဲ့အမှုတွေနဲ့ထောင်ဒဏ်တွေချမှတ်ခံခဲ့ရတာပါ။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP စီးရင်အရာဆီယာနာသိန်းနဲ့ဖေဖော်ဝါရီလကစလို့ဒီနှစ်ဩဂုတ်လ31ရက်နေ့အထိဖမ်းဆီးခံခဲ့ရသူ1000ကျော်ရှိပြီးပြစ်ဒဏ်စီရင်ခံထားရသူအပါအဝင်လက်ရှိထိန်းသိမ်းခံရသူ12000ကျော်ရှိပါတယ်။ပြန်လည်လွတ်မြောက်လာသူစုစုပေါင်းတော့3085ယောက်ရှိပါတယ်။ဆီယာနာသိန်းမှုကိုစန့်ကျင်လှုပ်ရှားမှုမှပါဝင်ခဲ့တာကြောင့်တည်ဆုံးခဲ့ရတဲ့လူပေါင်းအရေးအတွက်ကတော့2200ကျော်ရှိနေပါတယ်စစ်ကောင်စီဘက်ကတော့ APP ရဲ့စီးရင်တွေဟာချဲကားထားတယ်ဆိုပြီးညင်းဆိုလေးရှိပါတယ်ရှင
်နိုင်ငံရေးအကျဉ်းသားတို့ဒီကနေ့ပြန်လွတ်တဲ့အကြောင်းမင်းဂျန်နိုင်ပြောပြပေးသွားတာပါဒီအတော်တွင်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးခံရပြီးနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုနဲ့အမှုရင်ဆိုင်နေရတဲ့ NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဟောင်းဦးစိုးဝင်းကိုဒီကနေ့ရုံးထုတ်တယ်လို့သိရပါဗျ။တချိန်ထဲမှာပဲမြန်မာစစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူထိုရုခူဘိုဒါရဲ့ဒုတိယအကြိမ်မြောက်ရုံးချင်းကိုတော့မူလကအင်္ဂါနေ့ကိုတတ်မှတ်ထားရကနေစက်တင်ဘာ6ရက်နေ့ကိုပြောင်းရွှေ့လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံဆိုင်ရာဗီတီရှာတပ်အမတ်ကြီးဟောင်းဗီကီဘိုးမတ်နဲ့ခင်မွန်းဖြစ်သူဦးထိန်လင်းတို့ကိုတော့လာမယ့်စက်တင်ဘာ6ရက်နေ့မှာရုံထုံမယ်လို့သိရပါတယ်။တပ်မတ်ကြီးဟောင်းဘိုးမန်ကိုပြည်တွင်းမှာနေထိုင်တဲ့နိုင်ငံသားတွေလိုက်နာရမယ့်ဥပဒေနဲ့အညီနေထိုင်ဖို့ပြက်ကွက်မှုနဲ့စစ်ဆေးနေတာဖြစ်တယ်လို့မြန်မာစစ်ကောင်စီကပြောဆိုထားပါတယ်ရှင်။ VOA ကနေကြတာပြည်နေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါ။အခုဆက်ပြီးတော့ကြားပြည်နယ်ဘက်ကအခြေအနေကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်။ကြားပြည်နယ်ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းမှာစစ်ဘေးဒုက္ခသည်9000လောက်ရှိပြီးမိုးရွာသည့်လမ်းပန်းဆက်သွယ်ရေးခက်ခဲတာအလူရှင်မရှိတာဖုန်းလိုင်းပြတ်တောက်တာတွေကြောင့်ကူညီထောက်ပံ့ရေးအခက်အခဲတွေရင်ဆိုင်နေရပြီးရိတ်ခါပြတ်တောက်နေတာလည်း2လလောက်ရှိနေသည်လို့ကူညီပေးနေသူတွေကပြောပါရယ်ဖရူဆိုမျိုးကဒုက္ခသည်တွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမှတ်ဤတန်စင်ကပြောပြပေးမှာပါရှင
်ဖရူဆိုမျိုးနယ်အနောက်ဘက်ကြားပြည်နယ်ကီယင်နီနဲ့ရှမ်းပြည်တောင်ပိုင်းကနေစစ်ဘေးရှောင်ရောက်လာသူ9300ကျော်လောက်ရှိတယ်ဆိုပြီးတော့အကူအညီပေးသူတွေကပြောပါရယ်အများစုကယာယီတဲထိုးပြီးတော့နေကြရတယ်လို့တချို့ကလည်းအသည့်အိမ်တွေမှာကပ်နေရတာတွေရှိပါသည်
ကျွန်တော်လက်ဆက်တည်းရေးခဲ့ထုတ်ခဲ့ရတယ်။သူဆိုနောက်ဖက်ဆောင်တော့နော်။လာလာကြတော့လာကျွန်တော်တို့ဟိုကပြောလို့မျိုးဖုန်းလိုက်တက်သမှုတွေလည်းတဲ့ internet ဆက်သူဆက်ဆက်မှုတွေလည်းမရှိတော့နော်။ဟိုဒီနောက်ဖက်ချမ်းမှာဆစ်ဆောင်နေတယ်ဆိုတော့ဆစ်ဆောင်နေရှိလားဆိုတာတော့မသိဘဲအနေထားမျိုးတွေလည်းရှိတော့ပေါ့နော်။အဲ့လိုကြာကျွန်တော်ဒီခါပြက်လက်မယ်တော့လည်းဟိုကလည်းမျိုးနောက်ကြပြီးတော့ဆန့်ခဲ့တာတွေလည်းဖြစ်တော့ဗောအဲ့လိုမျိုးအနေထားလို့ရှိရင
်ဒုက္ခသည်တွေကိုကုညီဆောင်ရှောက်နေသူတယောက်ကပြောပြသွားတာပါဆစ်ဆောင်သူတွေမှာအခြေခံစားတောင်းနိုင်ဖို့ခက်ခဲတာနောက်ဆက်တွဲကျန်းမာရေးချိုးတက်တာတွေကြောင့်မိုးတွင်းကာလမှာအဖြစ်များတဲ့ရာသီတုပ်ကွေးလိုမျိုးရောဂါမျိုးတွေကိုခံနိုင်ဖို့ခက်ခဲနေတယ်ဆိုပြီးတော့ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်ကုညီဆောင်ရှောက်ရေးကော်မတီရဲ့တာဝန်ရှိသူတယောက်ကပြောပါသေးတယ်
လူဦးရေများပြီးတော့ဆွတ်ဆောင်နေပြီးရွာကြီးတဲ့ရွာတွေလောက်ပေါ့နော်ဆေးရုံစီကန်းရှိတဲ့နေရာလောက်ပဲဆံဝင်နေရလည်းရှိတယ်လေနော်နည်းနည်းနေဆိုနေပြားထားတဲ့နေရာတွေမှာကျတော့ဆံဝင်ဆံမနေရှိတဲ့အတွက်ဇမ္မာကြီးအခြေအနေရတော့သူတို့ကတော့ပြီးတော့တော့ဆိုးွားတာတွေရှိတယ်အဓိကကလေးငယ်လည်းငါကိုယ်တဲတွေရဲ့အဟာရပြေးွားလာမရှိတဲ့ဟာတွေလည်းရှိတဲ့ခါကျတော့ဒီလိုမျိုးတွေ့ရတီတော့ကြွေချက်လာတဲ့ခါမှာသူတို့မခံနိုင်နဲ့အဲ့ဒီအနေထားမျိုးတွေလည်းဖြစ်တာတွေလည်းကျွန်တော်တို့ကြားရတာပေါ့နော
်စစ်ကောက်စီတက်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာအပြန်အလှန်ပြစ်ခတ်မှုတွေကြိုကြားကြိုကြားရှိနေလို့နေအိမ်ဆွန့်ခွာဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့စစ်ဘေးရှောင်သူတွေမှာတစ်နှစ်ကျော်ကြာလာချိန်မှာတော့သူတို့ရဲ့လိုအပ်ချက်တွေကိုရေရှည်ထောက်ပံ့နိုင်ရတဲ့အတွက်ခက်ခဲတွေရှိလာပါလေကိုနေရေးစီပြန်ပြီးတော့တောင်ယာစိုက်ပျိုးရေးလုပ်ကိုင်နိုင်မှုကလည်းမျောလင်းချက်တွေဝေးနေသေးတယ်ဆိုပြီးတော့ကုနီဆောင်ရှောက်ပေးနေသူတယောက်ကပြောပါတယ
်တစ်နှစ်ကျော်သွားပြီဖြစ်တဲ့အတွက်သူတွေဆိုမပြန်တယ်နော်ပြန်ပြီးတော့တောင်ရတွေလည်းမထုံနိုင်တဲ့အနေထားတွေလည်းအနေတော့ဘောသူတို့လည်းဟိုငါအရင်လှုပ်ထားတဲ့ဟာလေးနဲ့သူတို့လည်းဟိုမလုံလောက်ဘူးကလည်းခါတစ်ခါလုံလောက်မှုရှိတဲ့ခါကျရင်တော့သူတို့ဖြစ်ဆက်ပြီးစားတာတွေပေါ့ဒါမဲ့စနစ်လည်းတော်သွားပြီဖြစ်တဲ့အတွက်သူတို့ပါလာတယ်လည်းကုန်ပြီလေနော်ဟိုငါပြန်လှုပ်မယ်ဆိုလည်းမရတော့ဘူးเนาะအမေသားအဲ့လိုမျိုးတွေဖြစ်ကုန်တော့ခုနောက်ပိုင်းဆိုပို့ပြီးတော့ခက်ခဲလာတယ်လို့ပြောရမှာပေါ့เนาะအရင်ပဲ
စေဘေးရှောင်ဒုက္ခတွေထဲမှာခလေးငယ်တွေနဲ့ကိုဝန်ဆောင်အမျိုးသမီးတွေအသက်ကြီးသူအများစုလည်းပါဝင်နေတာပါကျန်းမာရေးစောင့်ရှောက်ပေးဖို့နဲ့ရိတ်ခါအခက်ခဲကြောင့်အလှူရှင်တွေလိုအပ်နေတယ်လို့ဆက်သွယ်ရေးပြတ်တောက်မှုကလည်းအဓိကရင်ဆိုင်နေရတဲ့အခက်ခဲဖြစ်တဲ့အကြောင်းကုညီစောင့်ရှောက်ရေးစောင့်ရွက်ပေးနေသူတွေကပြောပါတယ်ရှင်
ဖရူဆိုမျိုးနဲ့အနောက်ခြမ်းကစစ်ပေးဒုက္ခတွေရိတ်ခါပြန်ဆက်သွယ်ရေးပြတ်တောက်မှုအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းမှတ်ဤတန်းစင်ပြောပြပေးခဲ့တာပါ။တစ်ဆက်သေးပါပဲ။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနှောင်းချိုးမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF ကာကွယ်ရေးတပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားတာကြောင့်ရွာ900လောက်ကဒေသခံပြည်သူ800ကျော်လောက်နေရပ်ဆွန့်ခွာတိမ်းရှောင်နေရပါတယ်။ဒီလိုစစ်ရှောင်နေရတပတ်ကျော်ကြာလာပေမဲ့လည်းနှစ်ဖက်တပ်တွေကြားစစ်ရေးတင်းမာနေစေမို့နေရပ်မပြတ်နိုင်ပဲဖုန်ကြီးကျောင်းတွေမှာခိုးလုံနေကြရပါတယ်။နှောင်းချိုးမြို့နယ်ကစစ်ပြေးဒုက္ခသည်တွေအခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုငင်းညာပြပြပေးပါရှင်။
ဩဂုတ်လ24ရက်နေ့လောက်ခရဲကနောင်ချိုမြို့နယ်အတွင်းမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါစစ်ကောင်စီတပ်ဖက်ကလေကြောင်းကပါပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးကျေးရွာ9ရွာကပြည်သူတွေဟာနေရက်ဆွန့်ခွာထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ရှောင်တွေကိုကူညီနေသူတူက VOA ကိုအခုလိုပြောပါတယ
်တပါတော့တွားနေရကတော့စစ်ရှောင်ကတော့အိမ်ထောင်စုနေရာဆိုတဲ့လူကြီးကတော့800ကျော်တထောင်ဝန်းကျင်ရှိမှာစကန်တခုမှာ900ကျော်တယ်နောက်ထပ်စကန်တခုကလူဦးရေတော့မရတော့အင်ထောင်စုတော့36ရှိတယ်ဒီတစ်ရက်နဲ့ရက်တော့နောက်ထပ်စကန်တခုထပ်တိုးပဲ
လောလောဆယ်မှာတော့စစ်ရှောင်းတွေဟာဒိုးပင်ရွာဟုတ်ခုံရွာနဲ့ကလားခွဲရွာကဖုန်ကြီးကျောင်းတွေမှာခိုးလုံနေရပြီးတော့တိမ်းရှောင်လာတဲ့ရွာတွေကတော့ကြောင်မဲမြို့နယ်အဆက်ကလုံခန်းကြံကင်းနားခါစတဲ့ကြီးရွာတွေလည်းပါဝင်ပါတယ်ဒေသခံတွေတိမ်းရှောင်လာရတဲ့အခြေအနေကိုစစ်ဆောင်အမျိုးသမီးတူကအခုလိုပြောပါတယ
်။တနက်ကလာ22ရက်နေ့ကစစ်ကောင်စီကရွာပြင်းထဲမှာရှိတယ်။အဲဒါတပြောက်ကိုတော့တက်သွားပါတော့။23ရက်နေ့မှာလောင်းပြီးတော့24ရက်နေ့မနေ့ကျောင်းချင်းတင်းတရားမှာလို့ရှာ။ချင်းတင်းတရားမှာလည်းအချိန်မှာခုကြီးကြောက်ရတဲ့အချိန်မှာလည်းမကြည့်လို့ထူပြီးတော့အမတိုက်ပွဲဆောက်ရတယ်တကယ်ပဲညခုနော်လေ။တိုက်ပွဲဆောက်ပြီးတဲ့ခါကျတော့မှတော့ပြီးပြီ။ခုခုနဲ့ရောက်ခံပြီးကြတော့စကီးလာလေးရှာ။အဲ့လိုနေနေလာပါလားတလကွေးနေစားထားပါဟိုကြက်တလကွေးနာကျန်ကုန်းတမူလုံခံခံရင်းတော့ပြောပြရဲကျွန်မတို့ကိုရရှိပြီရှာရှောင်းပါလေခေါ်တော့ပြင်းမာနေလေဆရာရပြန်လို့အဆင်ပြေလို့လို့ရှာ
နောင်ချိုမြို့နယ်ဒိုးပင်ဖုန်ကြီးเจ้าမှာခိုလုံနေတဲ့ဒေသခံတချို့ကတော့ဗုဒ္ဓဘူးနေ့ညနေကနေရက်ပြန်သွားကြပါတယ်ဒါပေမဲ့လည်းစီရေးတင်းမာနေတဲ့အခြေအနေနဲ့တိုက်ပွဲတွေဆက်ဖြစ်နိုင်တဲ့အခြေအနေတွေကြောင့်စိုးရိမ်ပြီးတချို့ပြန်လာကြတယ်လို့စေဘေးရှောင်းတူကပြောပါတယ်
မင်းကမရပြကြတော့မယ်။ဌာနရဲ့ပေါ်တယ်။တုံးကြတဲ့ပတ်စံစီအောင်အနှားလိုက်ကြမယ်။ရဲနှုတ်ကြမယ်ဆိုတာပြန်လာကြပါတော့။ဒီနေ့ကတော့စစ်တိုင်းနဲ့အစီအစဉ်ဖြစ်ရဆိုတော့ပြန်လာကြတဲ့တုပ်ပိုးကြီး။ရွာသားတွေကလည်းသူတို့အင်းနာမှာအဲ့လိုမျိုးစစ်တပ်တွေတွေ့ရဆိုတော့မနေရဘူးတော့ပြန်လာတာပေါ့
။လက်ရှိဒိုးပင်ဖုန်ကြီးเจ้าမှာစစ်ဆောင်900ခန့်ဟိုခိုဖုန်ကြီးเจ้าမှာ200ကျော်နဲ့ကလားကွဲဖုန်ကြီးเจ้าမှာ140ကျော်လောက်ခိုးလုံနေတာပါ။စစ်ဘေးဒုက္ခသည်တွေကိုတော့နိုင်ငံတကာအဖွဲ့အစည်းတွေဒေတာရင်းလူမှုကူညီရေးအသင်းတွေအပြင်ဖုန်ကြီးကျောင်းနဲ့ဒေတာကန်တွေကဝိုင်းဝန်းထောက်ပံ့ထားပါတယ်။လောလောဆယ်တော့စားတောက်နေထိုင်ရက်တည်ရေးအဆင်ပြေပေမဲ့ရေရှည်မှာအခက်အခဲရှိနိုင်တယ်လို့လည်းပြောကြပါတယ်။ဒေတာရင်းမီဒီယာတွေမှာတော့ဩဂုတ်လ29ရက်နေ့မှာကုန်းတမော့ရွာအနီးမှာစစ်ကောင်စီနဲ့ PDF တွေအကြားတနိုင်ကျော်ကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ 30ရက်နေ့မှာလဲစစ်ကောင်စီစစ်ကြောင်းကိုဒေသခံတပ်တွေကမိုင်းခွဲတိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်။တိုက်ပွဲဖြစ်ပွားတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။နောင်ကြိုတိုက်ပွဲတွေကြောင်းဒေသခံ800ကျော်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့သတင်းကိုကိုငိမ့်ချန်ကပြောပြပေးခဲ့တာပါ။အခုတခါတော့စားတောက်ကုံစည်းနှုံနဲ့တက်နေစေဖြစ်နေပေမဲ့ဓာတ်စီစည်းနဲ့ရွှေစည်းကတော့အနည်းငယ်ပြန်ကျလာတဲ့သတင်းပြောပြပေးပါမယ်။နိုင်ငံခြားသုံးငွေကြီးကြပ်မှုကော်မတီရဲ့ဆုံးဖြတ်ချက်နဲ့ဈေးကွက်ထဲကိုအမေရိကန်ဒေါ်လာတန်း200ထောက်ပံ့ပေးမယ်လို့ဗဟိုဘဏ်ကထုတ်ပြန်ပြီးဒီကနေ့မြန်မာနိုင်ငံမှာဓာတ်ဆီတကာလန်ကိုကျပ်200လောက်ပြန်ကျသွားပါတယ်။အလားတူပဲတစ်ကျပ်သားကို35သိန်းအထိတက်ခဲ့တဲ့ရွှေဈေးကလည်း31သိန်းကိုပြန်ဆင်းလာပါတယ်။ဒါပေမဲ့အခြေခံလူသုံးကုန်တွေနဲ့စားသောက်ကုန်တွေမှာတော့တိတာတဲ့လှုပ်ခတ်မှုရှိခဲ့ဘူးလို့လုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုဇော်ဝင်းလိုင်ပြောပြပေးမှာပါရှင်။
ငွေကြေးနဲ့ကုန်စည်နှုန်းမတိမငင်အခြေအနေတွေပေါ်ပေါက်နေချိန်မှာဗဟိုဘဏ်ကဈေးကွက်ထဲကိုအမေရိကန်ဒေါ်လာတန်း200ဖြစ်တင်းထောက်ပံ့ပေးမိအကြောင်းမနေ့ပုတ်ထုနေ့ညနေပိုင်းကကြေညာခဲ့ပါတယ်ဒီကနေ့စက်တင်ဘာလ1ရက်မှာစည်စည်နှုန်းတွေကကျပ်200ကျော်လောက်ပြန်ကျသွားပါတယ်တလီတာကို2600ကျော်ခဲ့တဲ့ရန်ကုန်အောက်တိန်ဓာတ်စည်စည်ဟာဒီနေ့မှာကျပ်230ကျသွားပြီး2385ကျပ်နဲ့ဈေးဖွင့်ထားပါတယ်ဒီဇယ်ဈေးတွေလည်းကျပ်100လောက်ပြန်ကျသွားပါတယ်တယ်ဝင်မဟုတ်တဲ့ပြင်ပဈေးကွက်မှာတကြက်သားကိုကြက်35သိန်းအထိရောက်နေတဲ့ရွှေဈေးကလည်း32သိန်းကိုပြန်ဆင်းလာပါတယ်။အခြေခံကုန်စည်နှုန်းကြီးမြင့်လာမှုကိုတက်တာစေဖို့အခုလိုအမေရိကန်ဒေါ်လာတန်း200ကိုပြည်တွင်းဘဏ်တွေကတဆင့်ဈေးကွက်ထဲကိုထည့်ပေးမယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားတာပါ။လုပ်ငန်းရှင်တွေနဲ့ပညာရှင်တွေကတော့ရေတို့ကုစားနည်းတွေကစီးပွားရေးကျဆင်းတာကိုကုစားနိုင်လိမ့်မယ်လို့မမြင်ပါဘူး။တကယ်တော့ငွေကြေးဖောင်းပွားပြီးကုန်စည်နှုန်းတက်နေတာကျန်ငွေအပေါ်ယုံကြည်မှုကျဆင်းတာတွေကနိုင်ငံရေးပြဿနာပေါ်အခြေခံပြီးဖြစ်လာတာလို့စီးပွားရေးလေလာသုံးသပ်သူဦးငိမ့်စေကဗီဒီယိုကိုပြောပါတယ်ပဋိပက္ခအတွင်းလူတွေရဲ့ကြောက်စိတ်နဲ့မလုံခြုံမှုကလည်းစီးပွားရေးအပေါ်တက်ရောက်မှုရှိပြီးအဆိုးဆုံးအခြေအနေစီကိုဥတည်နေတယ်လို့သူကပြောပါတယ
်အမေခက်ကြည့်ရတာဒီစားလိုက်တဲ့ဟာကဒီတော့ဆက်ဆက်တက်ကြည့်လာတော့နောက်တစ်ခုကတော့အင်းမကြည့်ဘူးနဲ့ပြစ်ဖက်တာအချင်းချင်းရတယ်ဆိုရင်ဒီကိုဖြစ်စီတယ်ခင်ဗျအဲ့တော့တချို့နဲ့ကဘယ်လိုဖြစ်လာလဲဆိုတော့ဒီကျွန်တော်တို့ရဲ့ဒီစီဝိုင်းစနစ်ကလည်းဒါပြင်းပြဲဖြစ်တဲ့နေသားတော့ခုဖြစ်သွားပြီပေါ့ဒီဒါတော့ဘယ်လိုမူဝါဒနဲ့ဘယ်လိုပုံစံနဲ့မှတော့ကျွန်တော်ဆောင်ရွက်ဖြစ်ကြဖို့တော့မဖြစ်နိုင်ဘူးကျွန်တော်တော့သုံးသပ်တယ်ပေါ့ဒီတော့ကျွန်တော်တို့ဖြည့်ရတယ်လို့ဒီဝိုင်းစနစ်ကမရှိဘူးကျွန်တော်နိုင်ငံရေးပြဿနာအဖြစ်ကအခြေခံဖြစ်နေပါ
ဘဟုဘဏ်ကမကြာခဏဝင်ထိန်ချောင်းပေးတဲ့ငွေကြေးဈေးကွက်မှာအခုလိုအမေရိကန်ဒေါ်လာတန်း200တွေမကဘဲအမြောက်အများစိုက်ထည့်မယ်ဆိုရင်တောင်မြမစီးပွားရေးပြဿနာပြေလည်သွားဖို့ကိုတန်တရားနဲ့စောင့်ကြည့်နေကြပါတယ်။စားတောက်ကုန်တွေသာမကဘဲမိုဘိုင်းဖုန်းနဲ့လုပ်ငန်းသုံးပစ္စည်းတွေလိုနိုင်ငံခြားကတင်သွင်းတဲ့ကုန်ပစ္စည်းဈေးနှုန်းတွေကလည်းအတက်ဘက်ကိုပဲဥတည်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဖုန်းမျိုးတင်သွင်းနေတဲ့လုပ်ငန်းရှင်တို့ကသူတို့အနေနဲ့အခုနောက်ပိုင်းမှာနိုင်ငံခြားငွေပေါက်ဈေးကိုတွက်ပြီးရောင်းချနေရတယ်လို့ VOE ကိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ပြဿနာပါလဲဆိုမငြိမ်းနဲ့မသိငြိမ်းနဲ့တက်ပြီးကြစီကျနေပြီကျွန်တော်တို့ကဒီနေနေတဲ့နေတိုင်းကျနေတာတောင်မနေ့တတိယတော့ဒီအဲ့လိုကြတော့ကျွန်တော်တို့က rate တတ်မှတ်လို့မရဘူး။အရင်ကဆိုရင်နောင်ငွေကိုစံထားပြီးတော့တွက်ပြီးအခုသူစံထားတော့ဒေါ်လာနဲ့ပဲထားတယ်။အဲ့တော့သူကလုံးဝအကြောင်းပြလိုက်တော့ရောင်းပြရတယ်ရှင်ရောင်းပြရတယ်ရှင်လို့ကျွန်တော်တို့ကစက်မရောင်းတော့ဘူး။
အမေရိကန်ဒေါ်လာအပါအဝင်ပြည်တွင်းမှာအသုံးများတဲ့နိုင်ငံခြားငွေတွေရဲ့ကုန်စည်နှုန်းကဆက်တက်နေပြီးကျပ်ငွေတန်ဖိုးကတော့ကျဆင်းနေစေဖြစ်ပါတယ်။ဗဟိုဘဏ်ကသတ်မှတ်ထားတဲ့အမေရိကန်ဒေါ်လာတန်ဖိုးက2100ကျပ်ဖြစ်ပြီးပြင်ပဈေးကွက်ထဲမှာတော့4000ဝန်းကျင်ရှိနေပါတယ်။လက်တွေ့အရောင်းအဝယ်ဖြစ်တာကတော့အ ਨੇ အချင်းပဲရှိတယ်လို့ငွေကြေးလဲလဲသူတွေကပြောပါတယ်။ထိုင်းငွေတစ်ပတ်ကိုကျပ်100အထက်မှာရှိပြီးတရုတ်ငွေကတော့180ယွမ်ကိုမြန်မာငွေကျပ်3000ရှိပါတယ်။မြန်မာငွေတွေကအကျဘက်ကိုဆက်သွားနေတဲ့အတွက်တရုတ်နယ်စပ်မှာမြန်မာငွေနဲ့တရုတ်ငွေလဲလှယ်တာကိုဩဂုတ်လကုန်ပိုင်းကစပြီးယာယီရပ်နားထားတယ်လို့နယ်စပ်ငွေလဲလုပ်ငန်းရှင်တချို့ကပြောပါတယ်ခင်ဗျာ
။တက်စီနဲ့ရွှေစီအနေငယ်ပြန်ကျလာတဲ့သတင်းကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်သတင်းပြပုချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေဂျာတာရီနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သတင်းရှင်တွေအနေနဲ့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာဘိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကြာတာရီနေ့ညတိုင်းတက်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမရေခဏနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စင်ခဏတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလိုက်ရယူပ
ါ VUE American တန်းရဲ့ကြာတာပြင်းနေညပိုင်းညမပါတာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 32 kHz 9303နဲ့9383 line to meter 51 kHz 5885 line length meter 190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာတာပြင်းနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ပြည်သူ့စစ်အမိခံပြူစော်ဒီဆိုတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရအောင်ပါမြန်မာပြည်သူအများစုကစစ်ကောင်စီကိုစန့်ကျင်ကြပေမဲ့ထောက်ခံသူတွေလည်းရှိပါတယ်စစ်ကောင်စီကိုစန့်ကျင်တဲ့ပြည်သူနဲ့စစ်ကောင်စီထောက်ခံတဲ့ပြည်သူအချင်းချင်းတိုက်ခိုက်လာအောင်ပြည်သူစစ်နဲ့ပြူစော်တီဖွဲ့စည်းလာပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်
ပြည်သူလူထုကခုခံတိုက်ခိုက်တာကိုမနေနိုင်ရင်ပြည်သူအချို့ကိုလက်နဲ့တတ်ဆင်ပြီးအချင်းချင်းတိုက်ခိုက်တဲ့နီးဗျူဟာကို1949ကစပြီးဗမာအစိုးရအဆက်ဆက်ကျင့်သုံးကြပါတယ်ဒီနီးနဲ့တက်ဆိုးရှိတဲ့အစဉ်အလာကြောင့်စစ်ကောင်စီကလည်းပြည်သူကိုလက်နဲ့တတ်ဆင်ပြီးအချင်းချင်းတိုက်ခိုက်အောင်ကြိုးပမ်းလာပုံရပါတယ်ဒုလရေးရပြီးတနည်းအတွင်းမှာတပ်မတော်ဟာအစိုက်စိတ်အမွားမွားကွဲနေပါပြီကွန်မြူနီပြည်သူရဲဘော်နဲ့ကရင်သဘုံရဲ့ထိုးစင်ကြောင့်ဖက်ဆပ်ပလအစိုးရဟာဖြစ်သလိုစုထားတဲ့လူတွေကိုနှစ်နာရီသင်တန်းပေးပြီးစစ်တိုက်ခိုင်းနေရပါတယ်။ဒါကြောင့်စစ်တွင်းကာလမှာတည်ကျွမ်းခဲ့တဲ့ဒေသခံလက်နက်ကိုင်တွေကိုပြန်လည်ဆက်သွယ်ပြီးအစိုးရဘက်ကလူများလာအောင်စီရင်ရပါတယ်။အရေးအကြီးမပြီးလို့ခက်တက်တမတော်တဲ့ဝင်ခွင့်မရတဲ့ရဲဘော်ဟောင်းအလုတ်လက်မဲ့နဲ့လူစိုးရမြတွေကိုလက်နက်ပေးပြီးစစ်ဝင်တန်းတပ်ကိုဖွဲ့စည်းပါတယ်။လူစိုးလူမိုက်ဒုတိယိုက်တွေပါဝင်တဲ့ဖက်ဆပ်ပလာရဲ့ဝင်တန်းတက်ဟာအပုတ်အသွေးတွေကိုစူးစီးထားတဲ့မိန်လာအိုးကြီးနဲ့တူတယ်လို့ဗိုလ်မှူးချုပ်ဟောင်းအောင်ကြီးကသူ့တေတီမေရီကလဟန်ကို1993ကပြောမှုပါတယ်မိန်လာအိုးကြီးနဲ့အပေါက်ခံရတဲ့တော်လန်ရေးဟာအရှိန်သေးသွားပါတယ
်ပုံကံမှုအရှိန်သေးသွားတဲ့အခါမှာအာနာယဖက်ဆပ်ပလာအဖွဲ့အစည်းဟာအခြေခံလူမှုအဖွဲ့အစည်းတွေကိုဖွဲ့စည်းဖို့ကြိုးပမ်းလာပါတယ်အဲ့ဒီအခါမှာဗိုလ်မှူးချုပ်အောင်ကြီးပြောတဲ့စစ်ဝန်တန်းမင်းလာအိုးကြီးဟာ1956ခုနှစ်မှာပြူစော်တီဆိုတဲ့အမည်သက်နဲ့ထွက်ပေါ်လာပါတယ်။တပုန်နှင်းနှင်းရေးဦးစားပေးပြီးအလင်းအမြန်စစ်သားစုဆောင်းတာကြောင့်အကျင့်ပြတ်သကိုးကျိုးတွေတပ်မတော်တွေရောက်လာပုံကို1950ဇူလိုင်လထုတ်စစ်ရုံးအထူးအမိန့်မှာဖော်ပြထားပါတယ်။အဲ့ဒီကလေးကစစ်နယ်မြေမှာအဖိုးတန်ပစ္စည်းသိမ်းယူတာတွေဘိန်းမောင်ခုနဲ့ပူးပေါင်းတာတွေမတရားလုပ်တာတွေရှိလာပါတယ်။ဒါကြောင့်ပုံကံမှုအာနေပြီးအရှိန်သေးသွားတာဟာတမတော်ရဲ့အရေးချင်းကြောင့်မဟုတ်ပဲတဘုံဘက်ကညံဖျင်းလို့သာဖြစ်ွယ်ရှိတယ်လို့မေရီကလဟန်ကသုံးသပ်ပါတယ
်ဒီလိုနာမည်ပြည့်ရှိခဲ့လို့ပြူစော်တီဆိုတဲ့အမည်ကိုစစ်ကောင်စီကမသုံးတာဖြစ်ပုံရပါတယ်ဒါပေမဲ့ပြူစော်တီဟာလူတိုင်းသိတဲ့လျှော့ဝှက်ချက်လို့ဖြစ်နေပါတယ်စစ်အာဏာသိမ်းပြီးမကြာမီမတ်လ9ရက်နေ့မှာပြူစော်တီအဖွဲ့ကိုမန္တလေးမှာလျှော့ဝှက်ဖွဲ့စည်းလိုက်တယ်လို့ပြူစော်တီဘဟုကထုတ်ပြန်ကြေညာကြောင်း2021စက်တင်ဘာ25ရက်နေ့ထုတ် BBC သတင်းဆောင်ပါမှာဖော်ပြပါတယ်ပြူစော်တီအများစုဟာစစ်ဘူတန်းဟောင်းနဲ့မဘာတာဖြစ်တယ်လို့ဆိုပါတယ်သတင်းထောက်လိုင်းရေးဟာပြူစော်တီရဲ့အဓိကလုပ်ငန်းတစ်ခုဖြစ်လာပါတယ်ပြူစော်တီကိုတပ်ဖြတ်တဲ့သတင်းနဲ့ပြူစော်တီကတပ်ဖြတ်တဲ့သတင်းတွေလူမှုခွန်ရက်မှာမကြာခဏတွေ့ရပါတယ်ကျမ်းပိုပါတီကလည်းပြူစော်တီနဲ့လုံးဝပတ်သက်ခြင်းမရှိဘူးလို့အတိအလင်းကြေညာထားပါတယ
်။ဒါပေမဲ့စစ်ကောင်စီကဖွဲ့စည်းတဲ့ပြည်သူစစ်နဲ့ပြူစော်တီဟာအခြေခံသဘာဝတူညီကြတာမို့တန်တူကြောင်းကွဲဖြစ်နေပါတယ်။ပြည်သူစစ်89ဖွဲ့ကိုလက်နက်2000ကျော်တပ်ဆင်ပေးထားတယ်လို့စစ်ကောင်စီခန့်စကိုင်းတိုင်းဝန်ကြီးချုပ်ကနေပြည်တော်အစည်းအဝေးမှာတင်ပြတယ်လို့သတင်းတွေထွက်လာတာကို AP28 ရဲ့နေထုတ်မြန်မာနောက်မှာဖော်ပြပါတယ်။စစ်ကောင်စီရဲ့ပြည်သူစစ်ကိုပြူစော်တီအဖြစ်လူသိများပါတယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ် မော်တော်ရွာကဥဝသဝဆိုတဲ့ဖုန်းတော်ကြီးဟာပြူစောထီးကိုဦးဆောင်နေကြောင်းဇွန်လ28ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နိုဝင်ဘာလကစတင်ဖွဲ့စည်းတာအင်အား 4,000 လောက်ရှိနေပြီလို့သိရပါတယ်။ဒါပေမဲ့ပြူစောထီးဖြစ်မှန်းမသိအောင်နေဖို့ညွှန်ကြားထားတယ်လို့ဆိုပါတယ
်။နောက်ပိုင်းမှာပြူစောထီးကိုစစ်တင်တန်းပေးပြီးစစ်ကောင်စီတပ်နဲ့အတူလိုက်ခိုင်းတာတွေရှိလာပါတယ်။ပြူစောထီးကိုလက်နဲ့ပေးပြီးပြည်သူစစ်လုခိုင်းတဲ့သဘောပါပဲ။ရွေးဦးတော်လာရေးကိုပြည်သူစစ်အင်အားသုံးပြီးတုတ်ပြန်တိုက်ခိုက်သွားရမယ်လို့လွန်ခဲ့တဲ့ဧပြီလ28ရက်နေ့ကကျင်းပတဲ့တည်င်းစာရှင်းလင်းပွဲမှာစစ်ကောင်စီပြန်ချရေးဒုဝန်ကြီးကပြောပါတယ်။ပြည်သူပါဝင်တဲ့ပြည်သူလုံခြုံရေးစနစ်ကိုအထောက်အပံ့ပစ္စည်းအပြည့်အစုံနဲ့အကောင်အထည်ဖော်မယ်လို့ဆိုပါတယ်။ပြူစောထီးကိုလက်နဲ့တတ်ဆင်ပြီးလုံခြုံရေးတပ်အနေနဲ့စစ်တိုက်ခိုင်းတဲ့သဘောမျိုးဖြစ်နေပါတယ်။ပြူစောထီးဟာစစ်ကောင်စီရဲ့တောက်တိုင်တစ်ခုဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကဆိုပါတယ်။ဒါကြောင့်သတင်းယူပြီးဆန္ဒပြတဲ့ပြူစောထီးနဲ့လက်နက်ကင်ပြူစောထီးဆိုပြီးနှမျိုးနှစရှိလာပြန်ပါတယ်။ရွာမီးရှို့ပြီးအချမ်းပြတ်တဲ့နေရာမှာလက်နက်ကင်ပြူစောထီးပါဝင်လာပါတယ်။ခိုင်းတာလုတ်တဲ့အတွက်စစ်ကောင်စီကဆုလက်ချင်းမြင်တာမျိုးလဲမကြာခဏလုတ်တက်ပါတယ်။လွန်ခဲ့တဲ့လကပဲစကိုင်းတိုင်းကလေးမြို့နယ်မှာစစ်တပ်ကသိမ်းယူထားတဲ့စိုက်ကဲအစီး130ကိုပြည်သူစစ်အမိကံပြူစောထီးတွေကိုပေးကမ်းကြောင်းသတင်းပြမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုမတင်ဆက်ပေးခင်အပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်တင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကာလကုခန်းဆိုင်ရာတွဲဖက်ပါဝင်စားတွေအကြောင်းပြပြပေးထားပါတယ်။ကိုဗစ်နဲ့တုပ်ကွေးကာလမှာကုခန်းအားကောင်းစေဖို့ဟင်းအနှစ်နဲ့သရေစာတချို့အတွက်အာဟာရရှိရာတွေတွဲဖက်ပါဝင်တင်တယ်လို့အာဟာရပညာရှင်တွေကတိုက်တွန်းနေပါတယ်။ဒီအတွက်ဟင်းအနှစ်နဲ့ရင်းနှွေးချမ်းလက်ဖက်ရည်ကော်ဖီတက်သီးစားတဲ့ဒီတွဲဖက်သရေစာတွေအတွက်ဘလို့ရွေးချယ်စားသုံးသင့်ပါတယ်လေဒီအကြောင်းနယူးယောက်ကော်နယ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပေါင်ပေါက်ခဒေါက်တာခင်မောင်ချိုကိုကိုဝင်းမင်းကအမည်မြန်းထားပါတယ်ရှင
်ဟုတ်ကဲ့ပေါင်ပေါက်ခဒေါက်တာခင်မောင်ချိုခင်ဗျာကျွန်တော်တို့ဒီကိုဗစ်နဲ့တုပ်ကွေးဖြစ်နေခြင်းကိုခံအားအတွက်ပေါ့နော်အဓိကအစားအသောက်ဒီပြင်ဆင်ချက်ပြုတ်စားသုံးသင့်ပုံကိုအရင်ပြောခဲ့ပြီးမှာအခုတော့ဆက်မရင်ဒီအဓိကအစားအသောက်တွေနဲ့တွဲပြီးတော့ပါတဲ့အစားအသောက်ဆိုင်ရာတွေကိုဆက်ပြောမှာမို့ဒီဟင်းတွေရတာရှိအောင်အစီငံအချို့များလုံးနေတာအတွက်ဘယ်လိုစပြီးတော့အကြံပြုချင်လဲဆက်မရင
်ချက်တွန်ပြူချက်တွန်နီးချင်းသပလင်းနန်းနန်းပင်ပင်စိမ့်ရွက်အာမြောက်ပြီးလို့ရှိရင်ငါးတိတိလေးတွေချက်ရင်အုပ်စားတဲ့နန်းနန်းရွက်ပြားလို့ခေါ်တဲ့ရှမ်းနန်းနန်းအဲစနင်းမုတ်ငရုတ်ကောင်းမုတ်ဒီဆနမုတ်ဒီချဘိုးမုတ်လားဆိုဒါတွေအားလုံးဟာကျွန်တော်တို့ရဲ့မိဖို့တိုင်းမှာအင်ရှင်မာတိုင်းရရွာမှာပဲနေနေမြို့မှာပဲနေနေအင်ရှင်မာတိုင်းရလက်ဆွဲဖြစ်ရမှာဒီကောင်းလေအခုတော့ကျွန်တော်တို့မြန်မာပြည်မှာအင်ရှင်မာများရဲ့လက်ဆွဲသည်ခရုစီဟင်းချုံမဟုတ်ကြက်သားမဟုတ်အရသာမဟုတ်ပဲငပြာကြီးငါးငပြာကြီးဟိမကျော်လေးတပွဲကျော်တာတောင်မှအဲ့ဒါဒီနဲ့ထည့်ကျော်မှအရသာရှိတယ်ဆိုတော့အမေမွေးပေးလိုက်တဲ့ရှာကတဘာဝတိုင်ကျမ်းမာတဲ့ရှာဒါဒီနဲ့စိုင်းနဲ့ကျင့်ကျင်ပြီးယူလိုက်တော့အဲ့ဒီရှာကြီးကအကျင့်ပါပြီးတော့ရိုးရိုးကျမ်းမာကြီးနဲ့ညီညွတ်အောင်စားတဲ့အစာတောက်တွေစားရင်အရသာမရှိတော့ဘူးအဲအဲ့ဒီတော့နောက်ဆက်တွဲရတော့21ရာစုယောဂတွေကတစ်ခုပြီးတစ်ခုသူအဖော်လေးနဲ့လာမှာစီဂျိုသွေးတို့ကြောက်ကနှလုံးကန်စာအိုးအဆုတ်အဆုတ်မျိုးစုံလာတော့
ဟုတ်ကဲ့ဆရာမနောက်ရော်ဒီထမင်းဟင်းနဲ့တွဲပါတတ်တာမျိုး
ဒီညံ့ညံ့တတ်တာစားတဲ့ balance diet ဆိုတာလေးဦးဒါစနစ်တကျစားတနေ့ကို3လစ်တာရေ4လစ်တာကိုရေဟိုပဲတောက်ဘာမှဈေးကြီးပေးပြီးတော့ဟန်နီပန်ကြီးလုပ်ပြီးအချိုရေတွေဘူးတွေဘက်တွေဘာမှတောက်စရာမလိုရေပဲတောက်အဲ့တော့ရေးဆိုတော့မြန်မာပြည်မှာတောက်တဲ့ရင်းနှွေးချမ်းကောင်းပါလေ။ကျမကြီးနဲ့ညီညွတ်တယ်။ဒါပေမဲ့အများစုကကြတော့တောက်တဲ့ပုံစံတည်းကဘလို့မှားလဲဆိုတော့ကဖင်းတက်တွေပါတဲ့ coffee တို့ရင်းနှွေးချမ်းတို့အခုလွယ်လည်တဲ့ဝယ်တောက်တဲ့ coffee mix တို့ tea mix တို့ဒီလိုကဖင်းတက်တွေပါတဲ့ဟာတွေကအဲ့တော့ခန္ဓာကိုယ်ရဲ့ဒီလူတိုင်းမှာမျိုးသားအမျိုးသမီးတန်တက်ဆိုတာအင်မတန်အရေးကြီးတယ်။ခုခံအားတွေကောင်းဖို့ခန္ဓာကိုယ်ရဲ့အုံနှောက်ကလှုပ်ဆောင်မှုတွေအကုန်လုံးကိုဇီဝကံမှာဖြစ်စဉ်ယူခန္ဓာကိုယ်တစ်ခုလုံးရဲ့တွေးကိုပို့ပေးဖို့အတွက်အောက်ဆီဂျင်သယ်ပေးနေတဲ့တန်တက်ဆိုတာမရှိမဖြစ်လိုအပ်တာအဲ့ဒီတန်တက်ကိုခန္ဓာကိုယ်စားတဲ့အစာအသောက်တွေစားစားမယ်ပဲမျိုးစုံစားမယ်အသီးတွေအရွက်တွေစားမယ်အဲ့ဒီကရမယ်တန်တက်ကိုအခုပြောတဲ့ကဖင်းတက်က block လုပ်လိုက်တယ် အဲ့တော့မြမပြီမှာပုံမှန်အားဖြင့်ရင်ွေးချမ်းလေးကိုထားပြီးသမင်းလေးတစ်လုံးစားလိုက်ရင်ွေးချမ်းလေးတောက်လိုက်အဲ့တော့ဘာဖြစ်လဲဆိုတန်တက်တွေချုပ်တယ်ပြီးခန္ဓာကိုယ်ကအလုံးမလုံတော့ဘူးအုံနှောက်ကလည်းတည်မပို့တော့လူတွေကဟာအုံနှောက်တွေကအလုံးမလုံဘူးငါတို့ကညံထိုင်းတယ်ငါတို့ကညံတုံးတယ်ငါတို့ကတော့မှနေလို့ခုခံအားမကောင်းငါတို့ကမြို့ဘာမှမဟုတ်ဘူးကိုယ်ကစားတတ်ပုံနည်းစနစ်ကလွဲနေတာအဲ့တော့ရင်ွေးချမ်းမတောက်ရဘူးမဟုတ်တောက်ရတယ်အစားအသောက်တွေစားပြီးတော့မှအနည်းဆုံးနာယူဝက်45မိနစ်ချားပြီးတော့မှရင်ွေးချမ်းတောက်မယ်ကော်ဖီတောက်မယ်ဒီကဖိန်းတက်ပါတဲ့ဟာ
ဟုတ်ကဲ့ဆင်မဒီအလားတူသမီးဟင်းနဲ့တွဲစားသုံးတတ်တာမျိုးရောရှိသေးလားဆင်မ
ကဘာပေါ်မှာတူးကြီးသောနိုင်ငံဖြစ်တယ်ကျမတို့မြန်မာနိုင်ငံကျမတို့မြန်မာလူမျိုးတွေစားကြတယ်လက်ဖက်တုံးသမီးနဲ့လက်ဖက်တုံးနဲ့အခုနာမည်ကြီးတဲ့သမီးလက်ဖက်နယ်လားမသိလက်ဖက်သမီးလို့ခေါ်တယ်ဒါခက်စားလာကြတယ်ဘဲသွားသွားလမ်းဘေးဟိုက်ဝေးဒီမှာလက်ဖက်သမီးစားပါတိတ်ကောင်းတယ်လက်ဖက်ဒီဖာမန်လုပ်ထားတဲ့အတွက်ကျမရင်းနဲ့ညီညွတ်တယ်တော့တော်လဲပဲဆဆွားပြောတဲ့တန်တက်မချို့တဲ့အောင်တော့တန်တက်ကြွယ်ဝတဲ့အစားအသောက်တွေနဲ့တွဲစားရင်တော့ဟိုဘက်ကအစားအသောက်တွေအလားတက်ဖြစ်သွားမယ်ခန္ဓာကိုယ်ကမဆုပ်ယူတော့ဘူးဘလော့ကလုပ်လိုက်တယ်ဒါကြောင့်မို့လို့လက်ဖက်တုံးနဲ့သမင်းနဲ့စားမယ်ဆိုရင်လက်ဖက်သမင်းနဲ့လေးမှာမြေပဲစီလေးတွေထဲကြည့်လို့ထဲဆဲပုတ်စီလေးတွေထဲစားမယ်နှမ်းစီလေးတွေမြေကြစီလေးတွေဒါမျိုးလေးတွေဖြစ်နိုင်ရင်ခရမ်းကြီးမူလေးပါထဲတုံးမယ်ဒါဆိုရင်ဟင်းရဲ့လက်ဖက်သမင်းတုပ်ဖြစ်တော့လဲပဲကျမရင်းနဲ့ညီညွတ်တယ်လက်ဖက်သမင်းတုပ်ပွဲလေးဆိုဒါမျိုးစားလို့ရတယ်
ဟုတ်ကဲ့ဆင်မနောက်ထပ်သမင်းစားပီးမျိုးပဲဖြစ်ဖြစ်ပေါ့နော်တွေ့ပြီးစားတတ်တဲ့ဒီအချိုပွဲတရေစာမျိုးတွေ့ရော
အာအတိအချောက်တွေပေါ့တရေစာစားတဲ့ snacks တွေကျမတို့မြန်မာပြည်မှာလဲ snacks တွေအမျိုးပေါင်းရာနဲ့ရှိရှိတယ်အခုဆိုပိုလောင်ဆိုးသေးရထုတ်ပြီးရောင်းကြတာအများကြီးပဲအဲ့တော့ FDA ကလည်းကျမတို့ရဲ့ငွေချင်းအပေါင်းအသင်းနေပါတယ်အကုန်လိုက်ပြီးမစစ်ဆေးနိုင်ပါဘူးအဲ့တော့အဟာရလေဘယ်တွေကလဲစနစ်မကျအောင်အဟာရလေဘယ်ကိုဂူကရနေပြီးတော့ print ထုတ်ပြီးတော့သူတို့ရောင်းမဲ့ပစ္စည်းမှာတံပိုးကတ်ပြီးရောင်းနေတဲ့သူတွေအများကြီးရှိတယ်အဲ့ဒီထုတ်တွေယူပြီးတော့ဓာခွဲကြည့်တဲ့အချိန်မှာသူ့မှာပါဝင်တဲ့အဟာရတံမိုးနဲ့အဲ့အထုတ်ကဲပုံမှာရေးထားတဲ့အဟာရတံမိုးကလုံးဝလွဲတယ်အဲ့တော့ကျမဆယ်တုံးလောက်ကိုကြောက်တော့ယူလာပြီးကျမတခွဲကြည့်လိုက်တယ်အကုန်လွဲတယ်ကျန်တာတွေစဉ်းစားတာကြည့်ပါတော့ဆိုအဲ့တော့ကိုကဘာလုပ်ရမလဲဆိုအသီးတွေလက်လက်ဆက်ဆက်စားလို့ရတယ်လက်လက်ဆက်ဆက်စားတဘာဝအီးတိုင်းအချောက်လှမ်းလို့ရရင်ကိုပါကိုလှမ်းမယ်ဖြူရဲလို့ပြောတယ်အနှစ်တိုက်လို့ရရင်အနှစ်တိုက်မယ်ကိုမှအဲ့လိုမျိုးလေးတွေလောက်တက်တယ်ဆိုရင်ဆိုအခုသင်ပေးနေတဲ့သူတွေလည်း SME တွေပေါ့ဒီ product တွေကိုထုတ်တဲ့သူတွေလည်းအဲ့လိုမျိုးပေါ့ဒီ CMC ကန်တွေကို license ရလို့ထုတ်တာတကယ်တော့ customer တွေကမှဓာရီဓာရီဒီလိုထည့်တာကြိုက်ပါတယ်ဆိုရင်သူတို့ကလည်းထည့်မှာပဲလိုက်ပြီးစစ်ဆေးတဲ့ဟာမရှိသေးဘူးထည့်မှာပဲအဲ့တော့အရေးကြီးဆုံးကဘယ်သူနဲ့ဆိုင်လဲဆိုရင်စားသုံးသူတွေကပဲဒီလိုဘဟုတုတ္တရတွေရပြီလို့ရှိရင်ကိုပါကိုချင့်ချင်ပြီးတော့စားတင်မစားတင်ကိုပါကိုပဲစဉ်းစားတင်တယ်အဲ့တော့ဒါကျမရင်းနဲ့ညီညွတ်အောင်အခုလိုယောဂါတွေကိုဗစ်ကောယာတီတုပ်ကွေးကိုကာကွယ်နိုင်အောင်ကျမတို့စားရမယ့်အစာအသောက်တွေကိုအခုလိုမျိုးလေးပေါ့နော်စီနဲ့ကန်လေးနဲ့အဲတော့ဒီအမြင့်များတဲ့ fiber dust ဆိုတာလေအစာရှည်လမ်းကြောင်းတွေအင်မတန်အရေးကြီးတဲ့အတွက်အမြင့်တဲ့များတဲ့အသီးစုဒီယာဒီမှာဆိုနတ်နတ်သီးတို့တရက်သီးတို့ကြွက်ကောသီးတို့ပေါ်ပါတယ်အသီးတွေဆိုဒါမျိုးတွေကိုစားပေးမယ်အမကပြီးခဲ့တဲ့ယာဒီတော့ကပေါ်တဲ့အသီးတွေလည်းညီမကြီးကအခုထိရှိနေပါသေးတယ်အထူးသဖြင့်အာလိုက်ချီးသီးတွေကနဇိုးသီးတွေအနကမောက်သီးတွေကလည်းအများအားရှိနေတယ်ဖရဲသီးကလည်းတစ်နှစ်ပတ်လုံးရှိနေတယ်ပလေမော်သီးတွေဒူးရင်သီးတွေလည်းရှိနေတယ်အသီးအများကြီးမှအများကြီးပဲ
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအသီးနောက်အရွက်ရောပေါ့နော်စားတဲ့နေရာမှာတိထားသင့်တဲ့သူတွေရောရှိသေးလားဆင်မ
ယောဂါတွေရှိတဲ့သူတွေရှိတယ်ယောဂါရောက်ဆစ်တောက်ရတဲ့သူတွေနှလုံးယောဂါကြောက်ကတ်ယောဂါစီယူယောဂါအထူးသဖြင့်ကောက်ယောဂါလေးဗနာယောဂါတွေးရိုးယောဂါဒီလိုယောဂါနဲ့ပတ်သက်တာတွေနဲ့ဆိုလို့ရှိရင်အဲ့ယောဂါတောက်ရတဲ့ဆေးနဲ့ထိမ့်ညှိပြီးတော့ကိုယ့်ရဲ့ပြတ်တနေချက်ဆံဝင်နဲ့ပြပြီးတော့ကိုစားရမယ်တတိအနှံကြီးကကျမရင်းနဲ့ညီညွတ်တော်ညာလဲဒီလိုယောဂါအခန့်ရှိတဲ့လူတွေကကြတော့မစားအောင်တော့မဟုတ်စားလို့ရတယ်ဒါပေမဲ့စီရင်လေးနဲ့ကန့်တက်ပြီးစားရတယ်ဥမာကျမတို့ဒီမေးကြတဲ့ပတ်တော်များများကောက်ယောဂါရှိတယ်ဒီလေးပဲနားရှိကြတဲ့လူတွေကမြန်မာပြည်မှာသူတို့သိတယ်ဒီယူရစ်အက်ဆစ်တွေများတဲ့အတွက်အဲ့တော့သူတို့ကမှိုရဲမြင့်ခဲ့ပေါ့လေဒါမစားအောင်အဲ့တော့အဲ့ထက်နောက်ထပ်သိပ္ပံကြီးကြပို့ပြောမယ်ဆိုလို့ရှိရင်ဒီကညှို့လိုဟာမျိုးဆိုလို့ရှိရင်လည်းဒါရှောင်ရမယ့်အထက်မှာပါတယ်ပြီးတော့ပဲပင်ပေါက်ဒါယူရစ်အက်ဆစ်များတဲ့နောက်ဖျူရင်းတွေများတဲ့ဟာတွေပေါ့ဖျူရင်းများတဲ့ဟာတွေဖြစ်တဲ့အတွက်ယူရစ်အက်ဆစ် level ကဝုန်းစုတက်သွားမယ်ဒါဆိုလို့ရှိရင်ခုနကောက်ယောဂါရှိတဲ့သူတို့လေးဘက်နာရှိတဲ့သူကပြဿနာတက်ပြီးခြေထောက်တွေမလှုပ်နိုင်တော့ဘူးလုံးဝအက်ဆစ်တွေအမြင့်တွေကိုက်ခဲပြီးတော့ဆိုတော့သူတို့တွေဆိုရင်တော့ခုနအသီးဆိုလေဒီတိုင်းပဲဒီ fructose တရားတက်မြင့်မားတဲ့အသီးတွေကိုသူတို့ရှောင်တဲ့ fructose တွေများခြင်းကြောင့် uric acid level ကဝုန်းစုတက်သွားတာအဲ့တော့ fructose များတဲ့အသီးဆိုဆစောကပြောတယ်ဒီဟာဒီပေါ်တဲ့အတရက်သီးဆိုရင်ဒါသူတို့ရှောင်တဲ့နေထဲမှာပါတယ်အထူးသဖြင့်စပစ်သီးဆိုရင်လုံးဝရှောင်တဲ့နေထဲမှာပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းတက်ပေးခဲ့တဲ့ကျမရေကနာကိုနားဆင်ခဲ့ရတာဖြစ်ပါတယ် View American အတန်းလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တန်လိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်တော်အာမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာကတော့စစ်ကောင်စီကောင်းဆောင်တဲ့ RCSS ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့တို့ဒုတိယကြိမ်တွေ့ဆုံခဲ့တဲ့သတင်းရခိုင်မှာစစ်တပ်ကပိတ်ဆို့မှုတွေလုပ်ထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့စစ်တပ်ထုတ်ကုန်တွေကိုသဘိမ်မှောက်ကြဖို့ရခိုင်လူငယ်တွေကတိုက်တွန်းလိုက်ပါတယ်သတင်းလွှာတွေထဲမှာတော့ချင်းနစ်ချင်းခရိယံအဖွဲ့ချုပ်ကဥပဒေဆိုင်ရာအကူအညီလိုအပ်နေတဲ့ချင်းပြည်သူတွေအတွက်ဥပဒေအထောက်အကူပြုအစီအစဉ်စတင်လိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုဂိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီခေါင်းဆောင်ပုတ်ချုပ်မူကြီးမင်းအောင်လှိုင်ဖိတ်ခေါ်တဲ့ဒုတိယအကြိမ်ငြိမ်းချမ်းဆွေးနွေးပွဲကို RCSS ဥက္ကဋ္ဌပုတ်ချုပ်ကြီးရစုဦးဆောင်တဲ့အဖွဲ့ကတီတန်တွားရောက်တွေ့ဆုံခဲ့ပါတယ်။ဩဂုတ်လ30ရက်နေ့မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးဩဂုတ်လ31ရက်နေ့မှာတော့ဒုတိယဗိုလ်ချုပ်ကြီးရပြည့်ဦးဆောင်တဲ့အဖွဲ့တို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။နိုင်ငံရေးပြဿနာကိုအဖွဲ့စည်းအလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးပြီးမှဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်နိုင်မှာဖြစ်ကြောင်းငြိမ်းချမ်းရေးကိုလည်းအချင်းချင်းယုံကြည်မှုနဲ့စည်းလုံးမှုဖြင့်တည်ဆောက်မှာတည်တတ်မှာဖြစ်ကြောင်းစစ်ကောင်စီနဲ့တွေ့ဆုံချိန်မှာဗိုလ်ချုပ်ကြီးရစုကပြောဆိုခဲ့ပါတယ်။ဒီတွေ့ဆုံမှုမှာဖွဲ့စည်းပုံအခြေခံဥပဒေဇယား၁ဇယား၂ပါအချက်အလက်တွေကိုဆွေးနွေးခဲ့တဲ့အပြင် JICM ဆုံးဖြတ်ချက်ပါ2020အလွန်အစဉ်လိုက်လုပ်ငန်းစဉ်နဲ့အကောင့်ထည့်ဖော်မှုတို့ကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။
ကရင်ပြည်နယ်မြဝတီဝေါ်လီကာလာမတရက်တပြင်ဂိတ်အနီးကနေရာတစ်ခုကိုကျူးကျော်ဖို့ကြိုးစားလာတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ Cobra စစ်ကြောင်း Federal Wing Drone ပူးပေါင်းတပ်ဖွဲ့တို့ဩဂုတ်လ30ရက်နေ့နေ့လယ်2နာရီခွဲလောက်ကနေညနေ4နာရီထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့ Cobra စစ်ကြောင်းကထုတ်ပြန်ထားပါတယ်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကကြိုးစားမှုမအောင်မြင်ပဲပြန်လည်ဆုတ်ခွာသွားကြရပြီးထိခိုက်သေးဆုံးမှုတွေကိုတော့စစ်စစ်ဆဲဖြစ်တယ်လို့ Cobra စစ်ကြောင်းဘက်ကပြောပါတယ်။ဩဂုတ်လ28ရက်နေ့ညနေတုန်းကလည်းမြဝတီဝေါ်လီကာလာမပေါ်ရှိကျော်ဝဘူးဖျားအနီးတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုကော့ဘရာစစ်ကြောင်းနဲ့စစ်ရေးပူးပေါင်းဆောင်ရွက်နေတဲ့ Federal Wing Drone အဖွဲ့ကဒရုန်းတွေနဲ့ဗုံးကျဲတိုက်ခိုက်ရာစစ်တပ်ဘက်ကဒုအရာခံဘူးတယောက်အခြားအဆင့်3ယောက်တည်ဆုံးခဲ့တယ်လို့စစ်မီပြင်သတင်းအတီးပြုတ်ချက်အရသိရပါတယ
်။ရခိုင်ပြည်မှာစစ်ကောင်စီတပ်ကပိတ်ဆို့မှုတွေပြုတ်လုထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့စစ်ကောင်စီထုတ်ကုန်ပစ္စည်းတွေကိုရခိုင်ပြည်သူတွေတပိတ်မောက်ကြဖို့ဩဂုတ်လ30ရက်နေ့မှာရခိုင်ပြည်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကိုရက်ကကြေညာချက်ထုတ်ပြီးတိုက်တွန်းလိုက်ပါတယ်။အဲ့ဒီကြေညာချက်မှာရခိုင်ပြည်မှာနေထိုင်ကြတဲ့မိဘပြည်သူတွေအနေနဲ့စစ်တပ်ထုတ်ကုန်ပစ္စည်းတွေဖြစ်တဲ့အရက်၊ဘီယာနဲ့မိုင်းတဲအပါဝင်လူသုံးကုန်ပစ္စည်းတွေကိုအသုံးမပြုကြဖို့နဲ့ရောင်းဝယ်ဖောက်ကားတာတွေလည်းမလုပ်ကြဖို့တောင်းဆိုထားတာပါ။အဲ့ဒီပစ္စည်းတွေကရတဲ့အမြတ်ငွေတွေကိုလက်နက်တွေဝယ်ယူနေတဲ့စစ်ကောင်စီကိုအားပေးအားမြောက်ရာရောက်တယ်လို့ရခိုင်ပြည်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကွန်ရက်တာဝန်ရှိသူတယောက်ကပြောပါတယ်။ရခိုင်ပြည်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွေတကြော့ပြန်ဖြစ်လာတဲ့နောက်မှာစစ်ကောင်စီတပ်ကမြို့နယ်တချို့မှာလမ်းတွေကိုပိတ်ပြီးကုန်စီစီးဆင်းခွင့်တွေအရက်သားသွာလာမှုတွေနဲ့ရိတ်ခါတဲယိုခွင့်တွေပိတ်ပင်ထားတာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့အကြားတကြော့ပြန်တိုက်ပွဲဖြစ်ပွားလာတဲ့အတွက်စစ်ဘေးရှောင်တွေထပ်မံတိုးလာနေပါတယ်။ပလဲဝမြို့နယ်သုံးမိုင်ကျော်ကျော်လောက်ဝေးတဲ့အပေါင်သားကြီးရွာအနီးတစ်ဝိုက်မှာ AA တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ဩဂုတ်လ24ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အပေါင်သားကြီးရွာဒေသခံ200ကျော်ဟာပလဲဝမြို့ပေါ်ကိုညရင်းချင်းထွက်ပြေးခိုးလုကြရတယ်လို့စစ်ဘေးရှောင်တွေကဂူငီပေးနေသူတဦးကပြောပါတယ်။ပလဲဝမြို့ပေါ်ကိုရောက်ရှိလာတဲ့အဲ့ဒီစစ်ဘေးရှောင်ပြည်သူတွေတဲကအိမ်ထောင်စု54စုကိုမြို့ပေါ်ကစိုက်ကလုံးစင်တာမှာနေရာချထားပြီးကျန်69အိမ်ထောင်စုကတော့နေဆက်ရာဆွေမျိုးတွေထံခက်တနေထိုင်ကြရတယ်လို့သူကဆက်ပြောပါတယ်
ရခိုင်ပြည်နယ်အခြေဆိုင် Development Media Group DMG သတင်းဌာနကသတင်းထောက်နှစ်ယောက်ကိုတရားစွဲထားတဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုဥပဒေပုံမှန်905ကကြီးကိုစစ်ကောင်စီဘက်ကရဲစခန်းမှာလာရောက်ပိတ်သိမ်းလိုက်ပြီးလို့ DMG သတင်းဌာနကပြောပါရယ်ကြောက်တော်မြို့နယ်မာလာရွာကတိရက်ခန်ရဲ့စပါတောင်းခွန်နေရာကိုစစ်ကောင်စီတပ်ကယူသွားတယ်ဆိုတဲ့သတင်းရေးသားခဲ့တာကြောင့် DMG သတင်းဌာနကသတင်းထောက်မှတ်နှင်းຫນွယ်နဲ့ဒုတိယတာဝန်ခံအက်ဒီတာကိုနေဝင်းစံတို့ကိုပုံမှန်905ကကြီးအပြင်ဆက်တွယ်ရေးဥပဒေပုံမှန်66ကကြီးနဲ့တ တရားစွဲဆိုခဲ့တာပါ2021ခုနှစ်ဇန်နဝါရီလကတည်းကစစ်တွေမြို့နယ်အမတ်နေရဲစခန်းမှာစစ်တပ်ကတရားလိုလုပ်ပြီးအမှုဖွင့်တရားစွဲခဲ့တဲ့ပုံမှန်ရီထက်က905ဂကြီးကိုပိတ်သိမ်းလိုက်ပေမဲ့စစ်တွေရဲ့ဥပဒေပုံမှန်66ဂကြီးအတွက်တော့ဆက်ပြီးတရားရင်ဆိုင်ရအောင်မယ်လို့ DMG သတင်းဌာနကတာဝန်ရှိသူတယောက်ကပြောပါတယ်ဒုတိယတာဝန်ခံကိုနေဝင်းဆန်ကိုပုံမှန်905ကကြီးကိုပြုတ်သိမ်းပေးလိုက်ပေမဲ့တာဝန်ခံအက်ဒီတာဖြစ်တဲ့ကိုမိုးစော်မြင့်ကတော့66ကကြီးနဲ့ထပ်မံတရားစွဲခံထားရတယ်လို့ဆိုပါတယ်
။ဩဂုတ်လ29ရက်နေ့မှာကြာရောက်ခဲ့တဲ့52နှစ်မြောက်မွန်အမျိုးသားလူမျိုးရေးတပ်မတော်နေအခမ်းအနားတွေကိုမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေနဲ့တပ်ဖွဲ့တွေအခြေစိုက်ထားတဲ့ရေးချောင်းဖျားဒေသကဗဟုဌာနချုပ်မွလမြိုင်ခရိုင်ထဝဲခရိုင်နဲ့တထုံခရိုင်တွေမှာကျင်းပခဲ့ပြီးမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်သားရဲ့တဝန်ဟွာကိုဖတ်ကြားခဲ့ပါတယ်မွန်တို့လက်နက်ကင်တိုက်ပွဲမူဝင်ခင်ကအမျိုးသားရေးအခွင့်အရေးနဲ့ပြည်내ရရှိရေးအတွက်မွန်ကောင်းဆောင်တွေတောင်းဆိုခဲ့တာကိုအတိအမှတ်ပြုတ်ပေးခြင်းမရှိဘဲလက်နက်ကင်တပ်ဖွဲ့ပေါ်ပေါက်လာမှပဲအခွင့်အရေးအနည်းငယ်ရရှိလာခဲ့တယ်လို့အဲ့ဒီတဝန်ဟွာထဲမှာဖော်ပြထားပါတယ်ဒါကြောင့်မိမိတို့ရဲ့အမျိုးသားကာကွယ်ရေးတပ်ဖွဲ့အင်အားရှိဖို့လိုအပ်ကြောင်းအင်အားနှဲပါနေမယ်ဆိုရင်တပားသူစီရင်ပေးတဲ့အတိုင်းကိုခံသွားရပါလိမ့်မယ်လို့လည်းပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းနစ်ချင်းခရီးယန်အဖွဲ့ချုပ်ချင်းဘက်ဒစ်ကွန်ဗင်းရှင်းကချင်းပြည်သူတွေအတွက်ဥပဒေအထောက်အကူပြုအစီအစဉ်စတင်ဆောင်ရွက်နေပြီးဥပဒေဆိုင်ရာအထောက်အကူပြုမှုလိုအပ်နေတဲ့သူတွေအတွက်အချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်တယ်လို့သိရပါတယ်။ကိုရောဘတ်ကစူးစီးတင်ဆက်ထားပါတယ်။
အဲ့ဒီဥပဒေအထောက်အကူပြုအစီအစဉ်ကိုလာမယ့်2023ခုနှစ်မတ်လအထိလှုပ်ဆောင်မှာဖြစ်ပြီးချင်းပြည်နယ်ကိုမြို့နယ်အပြင်ကလေးကပေါ်ဒေသရောဒေသတွေလည်းလွှမ်းခြုံနိုင်ဖို့အစီအစဉ်ဆောင်ရွက်ထားတယ်လို့ချင်းနှစ်ချင်းခရီးယံဖွဲ့ချုပ်အတွင်းမှတိတ်ခါရောရဆရာတော်ဒေါက်တာလောဟာလင်းကပြောပါတယ်
UNDP နဲ့ပေါ့ကျွန်တော်တို့ဘူးတွဲပြီးတော့ဘူးပေါင်းပြီးတော့ program အနေနဲ့လုပ်တာဖြစ်တယ်ပထမဆုံးအနေနဲ့ community နဲ့ဆိုင်တဲ့ဥပဒေပညာပေးလုပ်ငန်းတွေလုပ်တယ်နောက်ပြီးတော့နောက်တစ်ခုကအကယ်၍ဒီ fund CD ပါတီရှိတဲ့ခါကျရင်လည်းပဲလိုအပ်ရင်ရှေ့နေဒီနဲ့ကျွန်တော်တို့ရှေ့နေဒီနဲ့အထောက်အကူလိုတဲ့ဒီ fund စီခံတဲ့ပုဂ္ဂိုလ်များရဲ့အနေအထားလည်းပါများဖြစ်မလဲပေါ့လေဒါတွေကိုလည်းပဲကျွန်တော်တို့ကရှေ့နေဒီနဲ့ဆက်လက်ပြီးတော့ဆောင်ရွက်ဖို့လည်းလာမည်တော့ဆောင်ရွက်ဖို့ဖြစ်ပါတယ်ကိုကတော့အစလုပ်တဲ့အဆင့်ပဲရှိပါတယ်ဟုတ်တယ်
ယခုလက်ရှိမှာချင်းနှစ်ချင်းခရီးယာဖွဲ့ချုပ်အနေနဲ့ချင်းအကျိုးဆောင်ရှိနေဥပဒေကွန်ရက်များနဲ့တွေ့ဆုံတာအရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံတာဥပဒေဆိုင်ရာအသိပညာပေးတာတွေလှုပ်ဆောင်နေတယ်လို့လည်းသိရပါတယ်ဥပဒေဆိုင်ရာအကူအညီလိုအပ်နေသူတွေအနေနဲ့ချင်းနှစ်ချင်းခရီးယာဖွဲ့ချုပ်ထံအချိန်မရွေးအကူအညီတောင်းခံနိုင်ပြီးအတက်နိုင်ဆုံးကူညီဆောင်ရွက်သွားမယ်လို့တိတ်ခါရောရဆရာတော်ကဆက်ပြောပါတယ်
ဒီဥမာဖန်စီခံတဲ့ခါမှာဒါမျိုးကြလားသူတို့ဘယ်မှာရှိတယ်နောက်ပုံမှာဘယ်လိုကိစ္စကြောင့်ဖန်ခံရတယ်သူတို့ဥပဒေပိုင်းဆိုင်ရာကနေဘာတွေကူညီနိုင်တာရှိမလဲပေါ့လေဥမာရှင်းရှင်းငါးပြီးတာကအစပေါ့လေစသည်အားဖြင့်ဥပမာမိသားစုအနေနဲ့ထောင်ဝင်စာတွေတွေ့မြင်စဉ်လည်းပဲဘာတွေကူညီပေးနိုင်မလဲပေါ့လေစသည်အားဖြင့
်ချင်းပြည်နယ်မှာအကြီးဆုံးသောဘာသာရေးအဖွဲ့အစည်းဖြစ်တဲ့ချင်းနှစ်ချင်းခရီးယာအဖွဲ့ချုပ်ဟာလွန်ခဲ့တဲ့2016ခုနှစ်ကချင်းဆလွန်မစ်ရှင်ကိုဖွဲ့စည်းခဲ့ပြီးချင်းပြည်နယ်အတွင်းချင်းမျိုးသားတွေပူငင်းငွေငင်းချမ်းရေးအတွက်ချင်းငင်းချမ်းရေးဖိုရမ်တွေလည်းကျင်းပပြုလုပ်ခဲ့ပါတယ်ချင်းနှစ်ချင်းခရီးယာဖွဲ့ချုပ်ဟာနိုင်ငံရေးနဲ့ပတ်သက်ဆက်နွယ်တာမရှိဘဲပြည်သူလူထုကိုအကျိုးပြုလိုတဲ့သဘောနဲ့ဥပဒေဆိုင်ရာအထောက်အကူပြုအစီအစဉ်ကိုလှုပ်ဆောင်ရတာဖြစ်ပြီးချင်းဆလွန်မစ်ရှင်ရဲ့နောက်ဆက်တွဲလုပ်ငန်းတစ်ခုလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းကပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဟုတ်ပုံမြို့မှာရှမ်းပြည်နယ်အခြေစိုက်မီဒီယာရှိခုကိုအကြမ်းဖက်မီဒီယာတွေဖြစ်တယ်လို့ပအုပ်ပြည်သူစစ် PNA PNO ကဝါရဖြန့်ထားပါတယ်။ဒါဟာလူထုပေါ်တက်ရောက်မှုမရှိနိုင်ဘူးလို့ရှမ်းပြည်နယ်အတွင်းကမီဒီယာတချို့ကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ကျွန်မအမြင်အနေစူးစီးတင်ဆက်ထားတာပါ။ဟိုပုံမျိုးပေါ်မှာရှိတဲ့လမ်းမကြီးတွေလူသွားလမ်းတွေနဲ့နာမည်ကြီးတဲ့စားသောက်ဆိုင်တချို့တွေမှာပြီးခဲ့တဲ့ဩဂတ်လနောက်ဆုံးအပတ်က PNA PNO ပြည်သူ့စစ်အဖွဲ့ကရှမ်းပြည်နယ်ထဲမှာအခြေစိုက်တဲ့မီဒီယာရှစ်ခုဟာအကြမ်းဖက်မီဒီယာတွေဖြစ်တဲ့ဆိုပြီးတော့ပုံနှိပ်ထားတဲ့စတစ်ကာတွေကိုလိုက်ကတ်ထားတယ်လို့မျိုးကန်တွေကပြောပါတယ်ဒီလိုမျိုးဝါဒဖြန့်နေပေမဲ့တည်ရောက်မှုမရှိနိုင်ဘူးလို့ဟိုပုံဒေသခံတယောက်ကပြောပါတယ
်တခြားဒီမျိုးကဒီတခြားခဲလူတွေဘာလို့ဆိုလို့ရှိရင်တည်ရောက်မှာမဟုတ်ဘူးမင်းရဲ့ solution နဲ့ပြောမစတီလေမင်းတရားလို့ခင်ဗျာတော့ဆိုဒီကေကလာမတူတောင်းနေရတော့မြင်နေလေ
PNO PNA ကဘလို့ပဲဝါရဖြန့်ဖြန့်လူလူကတည်ပြီးသားဖြစ်တဲ့အတွက်တရားမှုမရှိနိုင်တာကြောင့်မစိုးရိမ်ဘူးလို့ရှမ်းမြောက်အခြေစိုက်ရွှေပြည်မြေသတင်းဌာနကတာဝန်ရှိသူတယောက်ကပြောပါတယ်
ကျွန်တော်တို့လုပ်နေတဲ့ပုံစံအသေးစားပြီးတယ်ကျွန်တော်တို့ကတကယ်ကိုလူထုတွေပြည့်ပြီးတော့ရေးသားနေတဲ့ဒရင်းဌာနဆိုတော့သူရဲ့လူထုတွေဆိုတော့ဒါကတော့သူရဲ့ဘာသာဖြစ်နေဆိုတော့သူတေချာပြီးရတေချာတဲ့ပြည့်ရတဲ့အလိုလူထုကတော့စိတ်ရမှာမဟုတ်ဘူးလူထုတွေကတော့အသိနေတယ်
ပိုးကိုပဲအုတ်ချုပ်ခွင့်ရဒေတာတွေမှာလူငယ်တွေကလူမှုကွန်ရက်စာမျက်နှာ Facebook ကိုအသုံးပြုတဲ့သူတွေလည်းများတာကြောင့်တည်အမှားအမှန်ကိုခွဲခြားနိုင်တယ်လို့လည်းလူငယ်တွေကပြောပါတယ်လက်ရှိဟိုပုံမျိုးမှာ PNA ကကတ်ထားတဲ့ဝါရဖြန့်စာရွက်ထဲမှာတော့ရှမ်းပြည်နယ်ထဲမှာအခြေစိုက်တဲ့သတင်းမီဒီယာဌာနတွေဖြစ်တဲ့တာချီလိတ် News Agency, ရွှေပြည်မြေ, Shan News, ကမောဇာတိုင်းနဲ့ຫນွေဦးတော်လိုင်းကာလမှာပေါ်လာတဲ့သတင်းမီဒီယာတွေလည်းပါဝင်ပါတယ်။ပို့ပြည်သူစစ် PNO, PNA အဖွဲ့ဟာစစ်တပ်ကအာဏာသိမ်းချိန်ကလေးကအစ်စ်ကောင်စီနဲ့ပူးပေါင်းပြီးကြေးရွာတွေထဲမှာတပ်သားတွေအာမစုဆောင်းတာ၊ဆက်ကြီးကောက်တာ၊မတင်မနေရစစ်တင်တဲ့အတင်းပေးနေတာပအုပ်ပြည်သူတွေကိုရန်ကနှိပ်စက်နေတာစတဲ့လောက်ရက်တွေကြောင့်ပအုပ်ပြည်သူတွေရဲ့ထောက်ခံမှုကျဆင်းနေတဲ့အဖွဲ့ဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
ပို့ချုပ်မှုကြီးမေအွန်လိုင်းဖိတ်ခေါ်တဲ့ဒုတိယအကြိမ်ငြိမ်းချမ်းဆွေးနွေးပွဲကို RCSS ဥက္ကဋ္ဌပို့ချုပ်ကြီးရစုဦးဆောင်တဲ့အဖွဲ့ကတီးတန့်တွားရောက်တွေ့ဆုံခဲ့ပါတယ်ရခိုင်မှာစစ်ကောင်စီတပ်ကပိတ်ဆို့မှုတွေပြုလုပ်ထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့စစ်ကောင်စီထုတ်ကုန်ပစ္စည်းတွေကိုတပိတ်မောက်ကြဖို့ရခိုင်ပြည်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကွန်ရက်ကတိုက်တွန်းလိုက်ပါတယ
်။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပါ။
အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကြာသာရေးညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြာခင်အစီအစဉ်တွေပြီးဆုံးတော့မှာမို့ကြာသာရေးညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြပြပေးပါပါရှင
်။ယူကရိန်းကဇပါရီရှားနျူကလ িয়ার ဓာတ်ပစ်စက်ရုံကိုရောက်လာတဲ့ IAEA နိုင်ငံတကာအနုမြေစွန့်ရင်အေဂျင်စီအဖွဲ့ဟာစက်ရုံဘေးကင်းရေးနဲ့လုံခြုံရေးဆိုင်ရာစမ်းစစ်မှုတွေကိုဒီကနေ့စပြီးတော့လုပ်တော့မှာဖြစ်ပါတယ်။ဆက်ယုံကနေနျူကလ িয়ার အစိတ်အင်အန်ဒီရဲ့ကျုံမှာကိုအများကစိုးရိမ်နေကြအချိန်မှာပဲဆက်ယုံတော့မှာတော့ပြစ်ခတ်မှုတွေတိုးလာနေပါတယ်လို့ IAEA ရဲ့အကြီးအကဲ Rafael Grossi ကပြောပါတယ်။ဥရောပမှာအကြီးဆုံးဖြစ်တဲ့ဒီဆက်ယုံကနေယူကရိန်းအတွက်လျှက်စစ်တမ်းအဓိကဖြန့်မှုပေးနေတာဖြစ်ပြီးဆက်ယုံဝန်ကျင်တော့ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးယူကရိန်းနဲ့ရုရှားတို့အပြန်အလှန်ဆက်ဆွဲပြီးတော့အပြစ်တင်နေကြတာလည်းဖြစ်ပါတယ်။အမေရိကန်နဲ့ရုရှားတရုတ်တို့အိန္ဒိယနဲ့လောစ်အပါဝင်တခြားနိုင်ငံတွေနဲ့အတူစီရေးလေ့ကျင့်နေပြီဖြစ်ပါတယ်။ဒီကနေ့အရှိတပတ်ဗိုတဖူးနဲ့အထိတပတ်ကြာမဲ့ဗော့စတော့2022ပူတွဲစစ်ဆင်စီရေးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုဒီကနေ့ပြုလုပ်ခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲနဲ့တိုင်ဝမ်အရေးအမေရိကန်နဲ့တင်းမာနေချိန်မှာရုရှားကတရုတ်နဲ့စီရေးပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်ပြသလိုက်တာလည်းဖြစ်ပါတယ်။NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်ကောင်စီရဲ့ဖမ်းဆီးတာခံခဲ့ရတဲ့ကင်းပြည်နယ်ရင်းကအစိုးရအဖွဲ့ဝင်ဝန်ကြီး3ဦးဟာဒီကနေ့ဖမ်းတောင်ကလေးအကျဉ်းထောင်ကနေပြန်ပြီးလွတ်မြောက်လာတယ်လို့သူတို့မှုကိုလိုက်ပါဆောင်ရနေတဲ့ရှေ့နေက VOA ကိုအတည်ပြုပါတယ်။ကင်းပြည်နယ်လူမှုရေးဝန်ကြီးဟောင်းဥပိုးဝင်းမောင်ပို့တိုင်းရာဝန်ကြီးဟောင်းခွန်မျိုးတင့်လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနဝန်ကြီးဟောင်းဦးမင်းကိုခိုင်တို့3ဦးဖြစ်ပါတယ်။သူတို့ကိုအများပြည်သူတင်ရင်အေးချမ်းမှုပြပြအောင်နှုံဆော်အောင်လုပ်တဲ့ရာဇဝတ်ကြီးပုံမှန်99ခောက်ဝင်းနဲ့ဖမ်းဆီးပြီးထောင်နဲ့နှစ်နှစ်ပြစ်ဒဏ်ချမှတ်တာပါအခုတော့၈လ၁၈လအကြခံပြီးအချုပ်ရက်နဲ့လွတ်မြောက်လာတယ်လို့ရှေ့နေဦးအောင်သိန်းက VOA ကိုပြောပါတယ်အဖမ်းခံရတဲ့အဖွဲ့ဝင် NLD အဖွဲ့ဝင်650ကျော်ရှိပြီး900လောက်ကအကျဉ်းတောင်ထဲမှာကျန်နေသေးတာဖြစ်ပါတယ်အဖမ်းခံတဲ့ရွန်ဂျာလှေစီဒုက္ခတဲ့ခုနှစ်ဦးဟာရှေးကုသရင်းနဲ့ပဲအသက်ဆုံးပါခဲ့ရပါတယ
်။တရင်ချင်းစုပ်ကိုဒေါက်ခင်မြတ်သက်ပြပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ Vasco Volaric နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American တန်ရဲ့ကြာတာရင်းနဲ့ညပိုင်းညပါတာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ3251တို့အပြင်လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးထူးပဲတင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းနေပြီးတော့အေးချမ်းတဲ့ညလေးဖြစ်ပါစေရှင်။ကျမအလေးပါပါ။
This program has come to you from the Voice of America, Washington.